Welcome to the Voice of America in Burmese.
ပြည်အောင်ခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American ဆန်ကနေပြီးတော့2022ခုနှစ် April 2ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ9မီတာ3251နဲ့ line length မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါဒီညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုမြို့အပါဝင်တခြားမြို့တွေအတော်များများကနေလူတွေထောင်နဲ့ချီပြီးတော့ဘေးလွတ်ရာကိုတပြေးနေကြပါတယ်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုကူညီသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီနေ့ပြောလိုက်ပါတယ်ဒီသတင်းအနေနဲ့အထူးသတင်းပေးပို့ချက်တွေမှာတော့ထိုင်းမှာနယ်စပ်မဲဆောက်မြို့ကဒီတောင်ရင်မြစ်အနီးမှာမြန်မာနိုင်ငံသားတချို့ဖမ်းခံရတာနဲ့ပတ်သက်ပြီ
းနည်းနည်းအစောပိုင်း9နာရီကျော်လောက်ပါကျွန်တော်တို့မဲဆောက်မြို့တောင်ရင်မြစ်ကမ်းလားပါမတင်ကားပွဲရာစစ်ကကားတစ်စီးပေါ်မှာတရားမွန်မြန်မာ14ယောက်ဖမ်းဆီးရပြီ
မြန်မာပြည်သားရေးဖူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်စနေညတိုင်းကျင်းဆက်ပေးနေကြဒုအသံစီစဉ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာကျင်းဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ကမှာတော့နောက်ဆုံးရသတင်းတွေကိုကိုချစ်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကျင်းဆက်ပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံမှာရဲသားတွေကိုလူသားစာနာမှုအကောက်အွယ်ပေးဖို့ကြိုတင်သတ်မှတ်ထားတဲ့နေရာတချို့ကိုဆက်ပြီးထိန်းသိမ်းထားရေးကြံစည်တာတွေရှိနေတဲ့အကြောင်းပါပဲနိုင်ငံရဲ့လူကြီးများတဲ့အဓိကနေရာတချို့မှာအပြင်းထန်ဖြစ်နေတဲ့တိုက်ပွဲတွေကနေလွတ်အောင်ဟော်မုန်းများစွာသောယူကရိန်းနိုင်ငံသားတွေထွက်ပြေးနေကြရပါတယ်။ရုရှားတပ်တွေဝိုင်းတာတဲ့နိုင်ငံတောင်ပိုင်းမာရူပိုးမြို့ကလူပေါင်း 3,000 ကျော်အပါအဝင်စုစုပေါင်း 6,166 ယောက်ကိုကယ်ထုတ်နိုင်ခဲ့ပြီလို့ယူကရိန်းအကြီးတန်းတာဝန်ရှိသူတူကပြောပါတယ်။မာရူပိုးမြို့ကနေနောက်ထပ်လူတွေကိုကယ်ထုတ်ဖို့ကြိုးပမ်းတာအောင်မြင်မှုမရပဲဖြစ်ခဲ့ပြီးတဲ့နောက်မှာအခုလိုအရသာအများအပြားဘေးလွတ်ရာထွက်သွားနိုင်ခဲ့ကြတာပါ။မာရူပိုးမြို့ကိုရုရှားစစ်တပ်ကလေကြောင်းကရောဒုံးကျည်တွေနဲ့ပါတိုက်ခိုက်တာကြောင့်မြို့ဟာအကြီးအကျယ်ပျက်စီးသွားပြီလို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ပတ်စကားတွေ၊ကင်ဆယ်ရေးလုပ်သားတွေမြို့ကိုဝင်မှုစူးစမ်းတာမှာခရီးရောက်ဖို့အတွက်မဖြစ်နိုင်တော့အောင်အခြေအနေတွေဆူသွားတာကြောင့်အောင်မြင်မှုမရခဲ့ဘူးလို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကတောက်ကြံနေမှာပြောခဲ့ပါတယ်။နိုင်ငံမြောက်ပိုင်းမှာစစ်စင်ရေးတွေကိုလျှော့ချမယ်လို့ဒီတင်းဘက်အစိုးရမှာရုရှားဘက်ကကတိပေးခဲ့ပေမဲ့ခီးမြို့တော်အပါအဝင်ယူကရိန်းမြို့ကြီးတွေကိုရုရှားစစ်တပ်ကအပြင်းထန်ပုံကျဲတိုက်ခိုက်နေစေဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့အတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း300ရထားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကတောက်ကြံနေမှာကြေညာခဲ့ပါတယ်။ဖေဖော်ဝါရီလနောက်ပိုင်းမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းတွေကဆိုရင်အမေရိကန်ကယူကရိန်းကိုအကူအညီပေးနေတာဒေါ်လာတန်းပေါင်း 1,600 ရှိပြီဖြစ်ပြီးအခုထပ်ပြီးတိုးပေးတာပါ။အခုပေးမဲ့အကူအညီထဲမှာလေဆာရောင်ကြီးသုံးပဲ့ထင်းတုံးကြီးစနစ်တွေအဝေးထင်းဒရုန်းယာဉ်တွေခဲယမ်းမီးကြောက်တွေညာကြည့်ပစ္စည်းကိရိယာတွေမြေပြင်ပေါ်မြောက်လုံခြုံစိတ်ချရတဲ့စက်သွေးစနစ်တွေဆေးဘက်ဆိုင်ရာအထောက်ပံ့တွေနဲ့တန်ကြပ်ကာယာဉ်တွေပါဝင်ပါတယ်ရုရှားရွေးချယ်တဲ့စစ်ပွဲလမ်းကြောင်းကိုတွန်းလှန်မှုရဲရင်နဲ့လုံဆောင်ချက်တွေကိုထောက်ခံပြီးတော့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နေနေတည်တံ့ခိုင်မြဲရေးတို့အတွက်အမေရိကန်ရဲ့မဆုံးမြင့်တဲ့သံတမန်ကိုဒီဆုံးဖြတ်ချက်ကအခိုင်အမာပြနေပါတယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကော်ဘီကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ယူကရိန်းစစ်ဘက်ကိုကူညီဖို့နောက်ထပ်စွမ်းအားတွေနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီတို့ဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဂျီရိုကလည်းဗိုလ်ဒူးနေမှာထုတ်ပြန်ထားပါတယ်။ပန်တဂွန်စစ်ဌာနချုပ်ကအခုပေးမဲ့အကူအညီတွေထဲမှာတစ်ခုကတော့ Switch Blade လို့ဆိုတဲ့နှီးပြူဟာမြောက်အဝေးထင်းဒရုန်းယာဉ်တွေဖြစ်ပါတယ်။ကမီဂါဇီဒရုန်းစုတင်စားခေါ်ဆိုကြတဲ့အဲ့ဒီ switch blades ဒရုန်းယာဉ်တွေကိုအဝေးထိန်မောင်းနေပြီးပြည့်မှတ်ကိုရှာဖွေတွေ့ရှိတဲ့အချိန်မှာထိုးစင်းပြီးတော့ဖောက်ခွဲဖြစ်စီနိုင်တဲ့ဒရုန်းယာဉ်မျိုးဖြစ်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကိုတွန်းလှန်တာမှာဘဲလာရုစ်အစိုးရကိုဆန့်ကျင်တိုက်ခိုက်နေသူတွေလည်းပါဝင်နေပါတယ်။သူတို့ရဲ့မိခင်နိုင်ငံရုရှားလွှမ်းမိုးမှုအောက်ကလွန်မြောက်ဖို့နဲ့ရုရှားထောက်ခံတဲ့ဘဲလာရုစ်အာဏာရှင်အလက်ဇန္ဒားလူကာရှန်ကိုကိုဖြုတ်ချဖို့တိုက်ပွဲဝင်နေသူတွေယူကရိန်းစစ်မှာဝင်တိုက်ပေးနေကြတာပါသူတို့တပ်ဖွဲ့ဝင်အစီအတွက်ဟာယူကရိန်းတိုင်းရင်းတစ်ခုရဲ့ဖြန်းဖြန်းအစီအတွက်ဖြစ်တဲ့450ကနေ900လောက်အထိရှိလာပြီလို့ယူကရိန်းကိုထောက်ခံတဲ့ဘဲလာရုစ်အကြီးဆုံးတပ်ဖွဲ့ရဲ့ဒုတိယတပ်မှူးက VOA နဲ့တီးခြားတယ်လီဖုန်းဆက်သွယ်မိန့်မှန်းချက်တစ်ခုမှအင်္ဂါနေ့ကပြောခဲ့ပါတယ် online ကနေတက်ဖွဲ့ဝင်ပြီးစုဆောင်းတော့မှာကျွန်တော်တို့တက်ဖွဲ့ရဲ့ဝင်မှုဆက်သွယ်လာသူထောင်ပေါင်းများစွာရှိပါတယ်လို့ Kestes Kalinowski တိုင်ရင်ရဲ့ဒုတိယတိုင်ရင်မှု Vadim Kavanchuk ကပြောပါတယ်။တိုင်ရင်နာမည်ဟာ1860ကျင်းနှစ်တွေကရုရှားကျူးကျော်သိမ်းပိုက်မှုကိုတွန်းလှန်တိုက်ခိုက်တာမှာဦးဆောင်ခဲ့သူ Belarus တော်လှန်ရေးခေါင်းဆောင်သူရဲ့နာမည်ဖြစ်ပါတယ်။ Belarus လက်နက်ကိုင်တွေယူကရိန်းအတွက်ကူညီတိုက်ပစ်လာတာနှစ်ပေါင်းအတော်ကြာပါပြီ။ယူကရိန်းကိုရုရှားကျူးကျော်သိမ်းပိုက်မှုကနေလွတ်မြောက်အောင်လုပ်မယ်ဆိုရင်သူတို့မိခင်နိုင်ငံအပေါ်ရုရှားရဲ့ဩဇာလွှမ်းမိုးမှုကိုဖယ်ရှားနိုင်မှာဖြစ်ပြီးရုရှားမဟာမိတ်အာနာရှင်လူကာရှန်ကိုရဲ့28နှစ်ကြာအုပ်စိုးမှုကိုအဆုံးသတ်နိုင်တယ်လို့မျှော်လင့်ပြီးတော့အခုလိုဝင်တိုက်ပေးနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအခြေအနေဘလို့ပဲပြောင်းနေဖြစ်စေအထုတ်ကြအာဏာပိုင်မှုလွတ်လပ်ရေးနဲ့နေနေတည်တဲ့ခိုင်မြဲရေးတို့ကိုကောက်ွယ်တာမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုထောက်ခံသွားမယ်လို့တရုတ်နိုင်ငံဂျာယီဝန်ကြီးဝေါင်ဂျီကပြောပါတယ်။စစ်ကောင်စီကနိုင်ငံသားဝင်ကြီးဦးဝနမောင်နဲ့တရုတ်နိုင်ငံအန်ဝီပြည်နယ်မှာတောက်ကြံကြီးကပြည်ဆောင်ချိန်တွင်ဝင်ကြီးဝန်ကြီးကအဲ့လိုပြောခဲ့တဲ့အကြောင်းပြည်သူ့ရအာဘော်စင်ဝါတရင်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအခြေအနေတွေနဲ့ကန့်ညီတဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုဖော်ထုတ်တာမှာတရုတ်ကထောက်ခံသွားမယ်လို့လည်းဝင်ကြီးဝန်ကြီးကဆိုပါတယ်။တရုတ်မြန်မာစီးပွားရေးစနစ်ဆိုင်ရာအရှိန်မြင့်လှုပ်ဆောင်မှုထင်ရှားတဲ့စီမံကိန်းကြီးတွေတည်ဆောက်ရေးအရှိန်မြင့်မှုနဲ့ကိုဗစ် -19 ကာယရောဂါတိုက်ဖျက်ရေးလက်တွဲလှုပ်ဆောင်မှုပိုပြီးခိုင်မာအောင်လုပ်ဖို့ဝင်ကြီးဝန်ကြီးကပြောခဲ့ပါတယ်။ထင်ရှားတဲ့စီမံကိန်းကြီးတွေလို့ဆိုပေမဲ့ဘာစီမံကိန်းတွေဆိုတော့ကတော့စင်ဝါသတင်းထဲမှာရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အကောင့်တွေပေါ်မဲ့စီမံကိန်းကြီးတွေအများပြားရှိပြီးအဲ့ဒီအထက်မှာကချင်ပြည်နယ်အေရဝတီမြို့စုမှာတည်ဆောက်နေတဲ့ရေအားလျှပ်စစ်ထုတ်လုပ်ရေးစီမံကိန်းကအထူးထင်ရှားပါတယ်။သဘာဝပတ်ဝန်းကျင်ထိခိုက်မဲ့အရေးစိုးရိမ်ကြတာကြောင့်အဲ့ဒီစီမံကိန်းကိုအပြင်းထန်ကန့်ကွက်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်လက်ထက်ကမြစ်စုံစီမံကိန်းကိုရထားခဲ့ပြီးအခုချိန်မှာလုပ်ငန်းတွေပြန်စနေပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကမ္ဘာ့အရာကြီးနိုင်ငံဖြစ်လာတဲ့တရုတ်နိုင်ငံဟာနိုင်ငံသားရေးမူဝါဒမှာရေပွန်ရာအဖြစ်ကိုယ့်အကျိုးစီးပွားကုတ်ကွက်လေးကိုပဲဦးစားပေးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒက်ဆိုင်ရာနိုင်ငံရဲ့လူခွင့်ရေးမတန်းတို့နိုင်ငံတကာကဝေဖန်ထောက်ပြနေတဲ့တခြားကိစ္စရပ်တွေကိုထက်ထွက်လို့မရှိပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးစန့်ကျင်သူတွေကိုအပြင်းအထန်နှိမ်နှင်းဖြိုခွဲနေတဲ့အပေါ်နိုင်ငံတကာကအပြင်းထန်ဝေဖန်တဲ့အပြင်တန်ခတ်အရေးယူထားတာတွေအောင်ရှိပေမဲ့လည်းတရုတ်ကတော့စစ်ကောင်စီကိုအခိုင်အမာထောက်ခံနေတာပါစစ်ကောင်စီကလည်းတရုတ်နိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတကာဝေဖန်ပြောဆိုချက်တွေကိုလစ်လျူရှုပြီးထောက်ခံချက်တွေရှိပါတယ်လက်ရှိမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့အပေါ်တရုတ်ကဝေဖန်တာမျိုးမလုပ်သလိုစစ်ကောင်စီကလည်းဒီကျူးကျော်စစ်ကိုထောက်ခံပြောဆိုထားပါတယ်ခင်ဗျာ
ဗီယူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုတ်မီတာ32 kHz 9303ညနဲ့9383ညလိုင်းထုတ်မီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါခင်ဗျာ
ဗီယူရီအမေရိကန်တန်ရဲ့စနေညထိပ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်သီရိလင်္ကာမှာရေးပေါ်ချင်းနေချင်းညာပြီးနောက်ပထမဆုံးနေ့မှာလုံခြုံရေးတင်းကျပ်တဲ့ကြားမြို့တော်ကဆိုင်တွေဖွင့်နေပါလေမကြုံစဘူးဆိုးဝါးတဲ့စီးပွားရေးတက်တဲမှုကြောင့်ကိုလံပူမြို့တော်မှာလူထုအောင်ချမှုတွေကြီးမားလာပြီးသမရကရေးပေါ်ချင်းနေမနေ့နှောင်းပိုင်းကပဲချင်းညာလိုက်တာပါသမရဂေါ်ထာဘာယာရာဂျာပက္စာရဲ့ရေးပေါ်အမိန့်ထဲမှာတရားရုံးအမိန့်မပါပဲတန်တရားရှိုံနဲ့ဖန်စီထင်းထင်းကွင်းစစ်တပ်ကိုပေးလိုက်တဲ့ပြင်းထန်တဲ့ဥတွေကိုထည့်သွင်းထားပါလေအခုလိုရေးပေါ်အခြေအနေကြေညာမှသာပြည်သူတွေအတွက်တည်ငြိမ်မှုနဲ့မရှိမဖြစ်လိုအပ်တဲ့ပစ္စည်းနဲ့ဝန်ဆောင်မှုတွေဆက်ရစေမှာဖြစ်တယ်လို့သမရရဂျာပက္စာကဒီကြေညာချက်ထဲမှာဖော်ပြခဲ့ပါတယ်။လောင်စာစီနဲ့မရှိမဖြစ်အခြေခံကုန်ပစ္စည်းတွေပြတ်တောက်လာတာပေါ့မချေနဲ့တဲ့ယာကနန်းတွေချီဆန္ဒပြသူတွေဟာသမရဆင်းပေးဖို့တောင်းဆိုပြီးသမရအိမ်တော်ကိုတင်းဝင်ဖို့ကြိုးစားခဲ့ရမှာရဲတွေနဲ့ထိတ်တိုက်တွေ့ခဲ့ကြပါတယ်။စစ်တပ်နဲ့ရဲကားတွေကဆန္ဒပြသူတွေဘက်ကမီးရှို့ခဲ့ပြီးရဲတွေနဲ့အပြန်လန်တက်ခိုက်ကြကနောက်ဆုံးလူပေါင်း53ဦးအဖမ်းခံခဲ့ရပြီးကိုလံပူအပါဝင်နောက်ပိုင်းဒေသတွေမှာညမထွက်ရမယ့်မနေ့တောက်ကြနေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ China နိုင်ငံတောင်ပိုင်းမွတ်စလင်တပုံတွေလာမယ့် Ramadan ဥပုလာတွင်အကျန်းဖတ်မှုရက်မှာကိုအစိုးရကကြေညာလိုက်ပါတယ်။ China တောင်ပိုင်းစွန်းကအဓိကမွတ်စလင်အုပ်စုနဲ့ China အစိုးရကြားညှိနှိုင်းမှုကနေအခုလိုတိုးတက်မှုရလာကဘယ်အားလုံးကအပြည့်အဖို့သဘောတူခဲ့တာလို့ China အစိုးရကဆိုပါတယ်ထိုင်းဆိုရကုစလဲတွေနဲ့အခုမွတ်စလင်တပုံအုပ်စုဘော်ရစ်ဆန်အမျိုးသားတော်လှန်ရေးအဖွဲ့ BRN တို့ဒီဘက်စော်ပိုင်းတွင်မလေးရှားနိုင်ငံမှာမျက်နှာချင်းဆိုင်ထပ်ဆင်းနေခဲ့ပြီးအခုလိုဖြစ်လာတာပါ COVID-19 ကမ္ဘာကာယရောဂါကြောင့်အခုနှစ်ဖက်ဆင်းရဲပွဲတွေကိုနှစ်နှစ်ကြာဆန်းငယ်ထားခဲ့ရတာကနေဒ ဒီနှစ်စန်းဇန်နဝါရီလမှာဆွေးနွေးပွဲတွေပြန်ဆခဲ့ပြီးအခုလိုထပ်ဆွေးနွေးသဘောတူခဲ့ကြတာပါ PRN အဖွဲ့အစည်းများထဲမှာလည်း83ရက်နေ့ကနေမေလ14ရက်နေ့ထိကြာမဲ့ဒီဥပုပ်လာအတွင်းအဖြစ်ရသဘောတူလိုက်တာကအတိတ်ပဲရှိတဲ့ငြိမ်းချမ်းရဖို့ယုံကြည်မှုတည်ဆောက်ရင်းအခြေအနေကောင်းဖန်တီးလိုက်တာပါလို့ဖော်ပြခဲ့ပါတယ်။တကယ်တော့ထိုင်းတောင်ပိုင်းနရသီဝရာလာပထာနီနဲ့ဆန်ကလာတချို့နေရာတွေမှာဖြစ်ခဲ့တဲ့မလေးစကားပြောမွတ်စလင်တပုံချမှုကြောင့်2004ခုနှစ်ထဲကဆိုရင်လူပေါင်း9300ကျော်အထိသေဆုံးခဲ့ရပြီပါပြီခင်ဗျ။အစ္စရေးလုံခြုံရေးတပ်တွေလက်ချက်နဲ့ပါလက်စတိုင်းစစ်သွေးကြ၃ဦးဂါဇာနောက်ဘက်ကမှသေဆုံးခဲ့ပါတယ်။အစ္စရေးတပ်တွေတင်ထားတဲ့ဂါဇာနောက်ဘက်ကမှာဒီနေ့တိုက်ပွဲတဲ့အခုလိုသေဆုံးခဲ့ရသူတွေဟာမချာခင်ကအစ္စရေးလုံခြုံရေးတပ်တွေကိုအကြမ်းဖက်ခဲ့ပြီးနောက်ထပ်တိုက်ခိုက်ဖို့လာတဲ့အကြမ်းဖက်သမားတွေပါလို့အစ္စရေးရဲတပ်ဖွဲ့တွေကဆိုပါတယ်တိုက်ပွဲတဲ့အစ္စရေးရဲရရှိ၄ဦးနဲ့တရားတွေရခဲ့တယ်လို့အစ္စရေးရဲတွေကပြောပါတယ်ဂျီဟတ်အစ္စလာမစ်အကြမ်းဖက်အဖွဲ့ဘက်ကလည်းဒီပါလက်စတိုင်း၃ဦးဟာသူတို့အဖွဲ့ဝင်တွေဖြစ်တယ်လို့ထုတ်ပြောထားပါတယ်တကယ်တော့ပြီးခဲ့တဲ့သတင်းပတ်တွင်အစ္စရေးနယ်မြေထဲအာရဘက်ကအသေးချင်ရှိတဲ့တိုက်ခိုက်မှုတွေစတိုက်လုလာခဲ့ပြီးတိမာမှုတွေပြန်မြင့်တက်လာခဲ့တာပါအစ္စရေးရရှိတဲ့ဘက်ကလည်းအခုစနေနေ့စမဲ့ရမန်ဒါဥပုပ်လအတွင်းအရင်ချမ်းဖတ်မှုတွေမြင့်တက်ခဲ့တဲ့ထုံစံအတိုင်းအခုလည်းပြန်ဆိုးလာနိုင်တာကိုသတိပေးထားပါတယ်ဒီတစ်ပတ်အင်္ဂါနေ့တုန်းကလည်းပါလက်စတိုင်းသံတမန်တယောက်ကအစ္စရေးရဲ့ဘနီဘရက်မြို့ကြီးမှာလူငါးဦးကိုတိုက်တက်ခဲ့ပြီးသူ့ကိုလည်းရဲတွေကပြန်ပစ်လို့တည်ဆုံသွားခဲ့ပါတယ်ဒီတက်ကမှုမှာတည်ခဲ့တာနဲ့ပေါင်းရင်အခုဘက်တွင်အာရဗ်တက်ခရီးသမားတွေလက်ချက်ကြောင့်တည်ဆုံးသူစုစုပေါင်းက17ယောက်ခန့်ရှိလာခဲ့ပါပြီခင်ဗျ။တရုတ်နိုင်ငံမှာတော့ကိုဗစ်ဖြစ်တဲ့ကလေးငယ်ကိုမိဘတွေနဲ့ခွဲထားတဲ့အထိပြင်းပြင်းထန်ထန်ကူးစက်မှုကိုနှိမ်နှင်းဖို့ဆက်လုပ်နေပါတယ်။တရုတ်မှာနှစ်နှစ်အတွင်းဆိုးဆိုးကိုဗစ် -19 ပြန်ကူးလာချိန်စီးပွားချက်ချာရှန်ဟိုင်းမြို့ကြီးမှာဒီဘက်ထက်လော့ခ်ဒေါင်းချပြီးအခုလိုနှစ်နှစ်အရွယ်ကလေးကိုတည်တံ့ခွဲထားလိုက်တာပါ။ပြီးခဲ့တဲ့တပတ်စနေနေ့မတ်လ26ရက်နေ့ကဖြားရှိလာကြောင်းသမီးလေးကိုဆေးရုံခေါ်လာခဲ့ရမှာသူတို့နှစ်ဦးလုံးကိုဗစ်ပိုးတွေ့ခဲ့ပြီးစခွဲထားလိုက်တဲ့သုံးရက်အကြာမှာပြန်တူနေခွင့်ပေးဖို့မိခင်အစ္စတာဇောက်ကတောင်းဆိုလိုက်ပါတယ်။မိခင်ဇောက်ကသူ့ကလေးဟာကလေးကွာရန်တင်းပြီးတဲ့ခြားဆောင်မှာမိခင်မပါဘဲခွဲထားဖို့ငယ်လုံးသေးပါတယ်လို့တရုတ်အာဏာပိုင်တွေကတောင်းပန်ခဲ့ပါတယ်။ဒါပေမဲ့ကလေးငယ်ကိုဂျင်ရှန်ခရိုင်ကရှန်ဟိုင်းပြည်သူ့ဆေးရုံကိုပို့ဖို့သဘောမတူရင်တော့အခုလိုခွဲထားရမှာဖြစ်တယ်လို့အာနာပိုင်တွေဘက်ကအကြောင်းပြန်ခဲ့ပါတယ်။အခုလိုခွဲထားချိန်မှာဇောင်းအနေနဲ့သမီးလေးနေကောင်းကြောင်ဆရာဝန်တွေနဲ့အင်တာနက်စကားပြောတဲ့အုပ်စုတွေသတင်းတူလေးသာရခဲ့ပါတယ်။အခုလိုအချိန်မှာဟောင်ကောင်ဘက်မှာတော့ကိုဗစ်နေစဉ်တွင်တုံးတွေဆက်ကျပြီးကိုဗစ်ထိန်းချုပ်မှုတွေဆော့ပေးလာနေချိန်မှာဒီနေ့နောက်ထပ်သေဆုံးသူကတော့116ဦးရှိနေခဲ့ပါတယ်ခင်ဗျ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ထိုင်းမြန်မာနယ်စပ်ဘက်ကသတင်းတပုတ်ကိုပြောပြပေးခြင်းပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့တောင်ရင်မြစ်အနီးမှာထိုင်းလုံခြုံရေးတပ်ဖွဲ့တွေကမတင်ငါဘွေရကားတစ်စီးကိုရပ်တန့်စစ်ဆေးခဲ့တာမှာထိုင်းလူကုန်ကူးတဲ့သူတွေတာလီဘန်မိုးရီနဲ့အုပ်ပြီးတော့ခေါ်လာခဲ့တဲ့မြန်မာနိုင်ငံသား14ယောက်ကိုဖမ်းဆီးပြီးခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ထိုင်းချီဆိုင်သတင်းတော့မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အမှတ်1ဖြစ်ကြေးတရာနီကမြန်မာနိုင်ငံသားတွေကူးလာတတ်တဲ့လှေစိတ်တွေနဲ့အနီးတစ်ဝိုက်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေအပါအဝင်အဖွဲ့အစုံကစစ်ဆေးမှုတွေလုပ်ခဲ့ရမှာ။ဧပြီလ2ရက်နေ့မနေ့အစောကြီးမှာတော့တလဘတ်မိုးကစားတွေအုပ်ပြီးမြန်မာနိုင်ငံသားတွေကိုဖွဲ့ပြီးလူမောင်ကိုတည်ဆောင်လာတဲ့ကားတစ်စီးကိုစစ်စေးရင်ဖမ်းဆီးခဲ့တာပါ။ကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသား14ဦးဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျာ
။ဒီနေ့2020ဧပြီလ2ရက်နေ့မနေ့အစောပိုင်း9နာရီကျော်လောက်ပါ။ကျွန်တော်တို့မဲဆောက်မြို့တောင်မြစ်ကမ်းလားပါ။မတင်ငါပွဲရာတစ်ကကားတစ်စီးပေါ်မှာတရားမွန်မြန်မာ14ယောက်ဖမ်းဆီးရပြီတရားမွန်မြန်မာ14ယောက်ကတင်ဆောင်လာတဲ့ကားကိုလူမျိုးရေးခွဲကမတင်လာလို့ဆက်သေးလိုက်တဲ့ချိန်မှာအဲ့မှာတရားမွန်မြန်မာ14ယောက်ဖိတ်ခိပြီးတော့ဖမ်းဆီးရမိတာသူတို့ကိုကိုပူချိန်တွေပဲဆက်သေးတဲ့ကမှာတော့သေဆုံးတရားဒီကိုဗစ်နဲ့ပတ်သက်ပြီးမတင်လာကြီးကအကျမကြီးမတင်လာကြီးအခြေအနေတော့မတွေ့
ကားပေါ်မှာမိုးကစားတွေနဲ့ဖုံးကွယ်ပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတွေဟာသမပရာကန်ပြည်နယ်တည်သွားပြီးပယံလုတ်လုတ်ကန်ဖို့အတွက်လူပွဲသားတွေကိုဘန့်ငွေ 2,000 ဒီပေးခဲ့ကြရလို့ဆိုပါတယ်။ပြီးခဲ့တဲ့မတ်လထဲမှာတော့မြန်မာနိုင်ငံသား16ယောက်လောက်နဲ့လူပုံကူးတဲ့လူပွဲသား18ယောက်လောက်ကိုဖမ်းမိခဲ့ကြောင်းဦးမိုးကျိုးကဆက်ပြောပြပါတယ်
။ ထောင်းနှစ်ဆက်နှစ်မလာတဲ့မှာကျတော့၆၆ရာလောက်ပဲအဖန်ခံရတယ်အပွဲသားစုစုပေါင်းကတော့၁၈ရောက်ဖမ်းပြီးမလာတယ်သူပွဲသားလူမောက်ကို၁၈ရောက်ဖမ်းပြီးဒီကနေ့၂၀၂၀ဇန်နဝါရီလကတော့ငမာ၄ရောက်ကျော်ဖမ်းခံရတယ်နောက်ဖေဖော်ဝါရီလထဲမှာတရားမဝင်မှာ၅ရောက်ကျော်ဖမ်းခံရတယ်၂ရက်ပေါင်း၁၀ရောက်ဖမ်းခံရတယ်၂၀၂၀ခုနှစ်အတွင်း
ထိုင်းနိုင်ငံနဲ့ထောက်ထားမဲ့ဝင်လာတဲ့နိုင်ငံသားသာထောက်တောင်းကျော်ဖမ်းဆီးခံရပြီးဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။အဖမ်းဆီးတဲ့များနေပေမဲ့လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ရှိနေသေးမှုကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံတွင်လူကုန်ကူးမှုတွေကိုထိတိယောက်ယောက်အရေးယူဆောင်ရွက်နိုင်ဖို့အတွက်ပြည်내အသီးသီးကအုပ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့ဒုခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြဆက်ပေးနေတဲ့ဒုအတန်ဖက်စီအတန်းလွင့်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ဖြစ်ဝင်တွေကပြဆက်ကြဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပြင်းပြင်းနဲ့ KNU ချင်းချုံနေနေတွေမှာစစ်တပ်ဒုစစ်ခြင်းမှုကြောင့်လူသိန်းနဲ့ချီနေရဲစုခွာဆက်ပြေးနေရပြီးတေဆုံးသူအရေးအတွက်ကိုတော့အတိအကျမသိရသေးပါဘူးဒီလိုဖြစ်ရတဲ့ကြောင့်ပြင်းပြင်းနဲ့ကစာကျိုးရေးကိုအဓိကနှိခိုးနေရသူတွေအကျွတ်ကြီးမားရဲ့စီးပွားရေးဆိုင်ရာစင်ခေါ်မှုတွေဖြစ်ပေါ်လာကြတယ်။ဒီဆောင်မကိုဂျိုးဆိုင်ရဲ့မိဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတော့စောလောဒုကစူးစီးတင်ဆက်ထားပါတယ
်။ပြင်းပြင်းနဲ့ရဲ့မြို့ရွာတွေမှာလက်လက်ကြီးအတန်နဲ့တနက်ပိုင်းတွေကြီးကြက်နှစ်ကစက်တက်ကြခဲ့ရပါတယ်။စစ်တပ်ရဲ့တိုက်လေယာဉ်တွေကနောက်မှမှာဝါကနေပေါ်ပြီးလူနေရက်ွက်တူကိုလေချောင်းကနေအပြင်းအထန်တိုက်ခိုက်နေတာတော့ရွာသားတွေဟာတော်တယ်ကိုပုံရှောင်ဖက်ကြရပါတယ်ပဋိပက္ခတွေဟာမနှစ်ကစစ်တပ်အာဏာသိမ်းလိုက်ခြင်းကစပြီးကင်းပြည်နယ်ပအဝင်တနိုင်ငံလုံးမှာအရှိန်မြင့်တက်လာခဲ့ပါတယ်ဆယ်စုနှစ်ချီပဋိပက္ခဖြစ်ပွားနေတဲ့ KNU ထိချုပ်နေမိကညီတက်နေတဲ့စစ်ပွဲတွေဟာစစ်အာဏာသိမ်းပြီးနောက်မှာတော့အရှိန်မြင့်တင်လိုက်တယ်လို့ဖြစ်ပြီးစစ်ရေးအတိမဆုံးနယ်မြေတစ်ခုဖြစ်လာပါတယ်စစ်တပ်အာဏာသိမ်းလိုက်အချိန်မှာကင်းပြည်နယ်ကပြည်သူသိမ်းခွဲလာဟာနေရဲစွန့်ခွာထွက်ပြေးနေရပြီးအဲ့ဒီအထက်ကတထောင်ကျော်ဟာနေဆက်ရထိုင်းနိုင်ငံကိုထွက်ပြေးနေကြရပါတယ်ဟာအဲ့
ဒီမှာကြည့်ဟောအဲ့ဒီအိတ်တွေနဲ့ရေတွေဘလို့ဖြစ်မလဲအိတ်တွေထားခဲ့တာပါ
တိုက်ပွဲတွေကြမှာသေဆုံးသူတွေရှိပြီးအရေးအတွက်အတိအကျတော့မသိရပါဘူးအဲ့ဒီလိုစွန့်ပြေးရသူတွေအထက်မှာ KNU ထိန်းချုပ်တဲ့နေရာတစ်ခုဖြစ်တဲ့ဖပူမာနေထိုင်တဲ့နော်ဖဖော်တယောက်အပါဝင်ဖြစ်ပါတယ်။လွန်ခဲ့တဲ့လတွေတုန်းကသူမရဲ့ channel မှာရာသီအပင်တွေစိုက်ပျိုးထားပြီးတိုက်ပွဲတွေဖြစ်နေတာကြောင့်အခုအချိန်ထိ channel မပြောင်းနိုင်သေးပါဘူး
။ channel မှာကို channel မှာကိုကအဆုံစိုက်ထားလို့ဆိုတော့စိုက်စားပြူစားအဲ့လိုမျိုးဖတ်အချိန်ဆိုဖတ်၊ဝါအချိန်ဆိုဝါ၊စနွေအချိန်ဆိုစနွေဒီလိုမျိုးဝလောက်ကစားဒဝင်းကြီးကြတဲ့အချိန်ဆိုဒဝင်းဒီပွင့်တဲ့အချိန်ဆိုဒဝင်းချန်တော်ခေါ့ဒူနီကြားတဲ့အချိန်ဆိုဒူနီကောက်ရောက်အဲ့ဒါလိုမျိုးခုဒူနီကောက်တဲ့အချိန်ဆိုလည်းဒူနီကောက်လို့မရတော့ဘူ
းသူမကအခုနှစ်ဇန်နဝါရီလကစတင်စစ်ပေးဆောင်ရပြီအခုအချိန်ထိခြံတဲ့အပင်တွေကိုဘယ်လိုပုံစံဖြစ်နေလဲဆိုတာကိုမသိနိုင်ပါဘူးဒီလိုဆုံးရှုံးမှုတွေကိုတွေ့ကြည့်တိုင်းရင်ပူတယ်လို့ဆိုပါတယ
်ဒူနီဆိုတနေ့ဆိုလို့ရှိရင်ဒီတနေ့မှဆိုရင်သူကတစ်ခေါက်ရသည်အပင်ဆိုတော့ဗောရှိတဲ့ရတဲ့ခါလည်းရတယ်ခုနသိမ်းရတဲ့ခါလည်းရတယ်အဲ့ဒီမြစ်တွေကိုပေါ့နော်အနည်းနဲ့အများဆိုတော့အဲ့ဒီလိုမျိုးအဲ့ဒါအခုစနွေးဆိုလို့ရှိရင်တနစ်ကိုအချိန်150ထောက်တယ်150ထောက်တာကိုဒီစနွေးတပိတ်တာကိုဖပုံမှာရောင်းတာ8000 8000ဆိုရင်10ဆိုရင် 8000 ရတယ်အချိန်150ထောက်တယ်ဆိုတော့စစမှုတော့ရှိတာပေါ့မဟုတ်လေရေတက်လို့မရတော့ရှိတာပေါ့အ
ဲ့ဒီဒေသတွေမှာပြိပက္ခတွေကြောင့်ငွေကြေးဆုံးရှုံးရတာကနော်ဖဖို့တူတယ်မဟုတ်ပါဘူးတိုက်ပွဲတွေကြောင့် KNU အမခံထင်းချုံနယ်မြေဖပုံမြွနယ်အတွင်းမှာရှိတဲ့ကြေးရွာများကထောင်ပေါင်းများစွာသောဒေသခံတွေကရင်ဆိုင်ကြုံတွေ့နေရတာပါတိုက်ပွဲတွေကြောင့်ရာထောင်ပေါင်းများစွာသောဒေသခံတွေဟာနေရာပြောင်းရွှေ့ဖို့ phi a pe khan ya ba de thoni tu zo knu du pla ya khan de ga leki go de da ma december la gre ga sik kong si ga lien ben dui le na ji dui ne la ya pik khat da chao ywa da 2000 jwa chanu go tha ga ya bi phet pi khat ja ya ba de dilo phet pi tin shaung ya da bi ga a chao de ya ne sait dan ya dui pin ye shi ngwe ji a chet de dui go le phan ti ni ba de nang ngai ya tai de da ji dui ne pi ne dui lo be kin pi ne ga lu yi a mya su ha sait pyo ye po mi khu bi a tat mwe wan chang ni cha ya da ba da chao ti ne sait pyo mi lu go sum pi bi phi a pe shwe pyaung khan ya da ha ta kha de ya ma myo zat paw mya su ha a tat mwe wan chang me bwa go yauk si ba de kin pi ne ma san sa ba pyaung chan lo go a mya lo sait pyo bi si ywe ji kun di roba ပေး မျိုးစုံတွေကိုလည်းစက်ပြိုးပါတယ်ကင်းပြင်းတဲ့အတွင်းမှာ2018ခုနှစ်အထိပြောင်းစပါမြေပဲရောဘတ်တန်ချင်းစက်နှစ်သိန်း8000ကျော်ထွက်ခဲ့ပြီးအဲ့ဒီကနေပြင်းနေစီးပွားရေးအတွက်ဘန်နာဝင်များစွာရှာနိုင်ခဲ့ပါတယ်လက်ရှိအချိန်မှာတော့မလုံခြုံမှုပဲကြာမှာအလုပ်လက်မဲ့ဖြစ်ကုန်နေကြပြီးပြင်းနေစီးပွားရေးအခြေအနေအားလည်းမရေရာတော့ပါဘူးကရင်လူအခွင့်အရေးအဖွဲ့မကြခင်ကထုတ်ပြန်ထားတဲ့အစီရင်ခံစာအ ဖြစ်နေတယ်လို့ဆိုပါတယ်။အိယာစွန့်ပြီးမပြခင်တော့ကလက်ကီကောကဒေသခံတွေဟာပြောင်းဆိုင်ပြူရောင်းချပြီးအသက်မွေးကြပါတယ်။ပြောင်းဆိုင်သူတို့ဖြစ်တဲ့နွန်စောမဲကလည်းဒုတန်ကိုအခုလိုပြောပါတယ်။
ဒီနေ့တော့ကျွန်မကြောင်မျိုးစစ်သုံးပုံလုပ်တယ်အခုအချိန်ထိပြန်မလုပ်နိုင်သေးဘူးအားလုံးကတော့ဆုံးရှုံးတာပေါ့နောက်ပတ်စံအတိုးလဲယူထားသေးတယ်လေလူလဲငားရတယ်မျိုးစစ်အတွဲလူငားအတွဲတော့အကျွေးတော်တော်ကိုတဲ့တာပိုသစေးတွေပြီးတော့မြေဩစာဝဲတွေလည်းဝယ်ရတယ်ဒီမာနာတာစေးအဖေအိုကြီးတယောက်ကိုလည်းကြည့်ရတယ်စေးလည်းခဏခဏချိုးရတယ်လေပြောင်းလဲပြန်မလုပ်ရဘူးသူများတွေလမ်းပိတ်တော့ပြန်မလုပ်ရဘူးပေါ့
ပြောင်းဆိုင်သူတွေဟာထိုင်းလုပ်ငန်းရှင်တွေကနေချင်းငွေယူပြီးဆိုက်ပြိုးရတာဖြစ်တာကြောင့်အခုလိုမဆိုက်ပြိုးနိုင်တော့တဲ့အခါအကျွေးတဲ့နှစ်ပြီးပြန်လည်ရုန်းကန်ဖို့ခက်လာပါတယ်ဆိုက်ပြိုးတဲ့သူတွေချို့ကတော့ညပိုင်းတော်တွင်မှာသွားပြီးနှစ်ခင်းနဲ့လည်းအချိန်ကြီးပြီးချင်းခင်းလေယာခင်းနဲ့တင်းနဲ့ဆိုက်ပြိုးခင်းတွေပြန်လာလောက်ကင်တာရှိတယ်လို့ဒေသခံတွေကပြောပါတယ်တချို့ကတော့စစ်သားတွေလက်ထက်မှာနှစ်ဆက်ခံရမှာကိုကြောက်ပြီးသူတို့စိုက်ခင်းတဲ့ရွာကိုသွားဖို့တွန်းဆုတ်နေကြပါတယ်ဇန်နဝါရီလမှာမြန်မာစစ်တပ်ကတိုက်လီရင်ပြည်မှာ KNU တပ်မဟာ9နေမျိုးကိုအနည်းဆုံး3ချိန်လောက်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ဘုံဆက်လေးလုံးနဲ့လက်နက်ကြီး182ချိန်ပစ်ခတ်တယ်လို့ဒေသအတွင်းသတင်းတွေကဆိုပါတယ် KNU သတင်းနဲ့ပြန်ကြားရေးကတော့ဒီတိုက်ခိုက်မှုတွေကြောင့်လက်နက်ကြီးထိပ်ပြီးတိုက်စုံးမှုတွေရှိတယ်လို့အတည်ပြုပြောပါတယ်။လက်ကကစစ်ရှောင်းကုညထောက်ပတ်ပေးသူကိုစိုးပိုင်ကတော့ဒီလိုမျိုးစိုက်ပြို့ဖို့မဖြစ်နိုင်တော့ရင်အလှရှင်တွေပိုပြီးလိုအပ်လာနိုင်တယ်လို့ဆိုပါတယ်
။ကျောင်းကလည်းတချို့ကမကြည့်ရသေးဘူးလေနော်။ဟုတ်ပါလား။တချို့ကဥမာငါတောင်းမှုရိုက်ငါတောင်းမှုလို့မရတော့ဘူးနော်။သူကငါတောင်းမှုရင်တချို့ကလည်းငါပေါင်းကွဲဖို့တုံတောင်းဖို့တချို့ကလည်းသတိမှုရင်ငါတောင်းဖို့နော်။အဲ့လိုကြီးဖြစ်ကုန်တာပေါ့အကုန်လုံး။အခုတော်တော်များများအဲ့လိုကြီးနားပါလေ။နောက်နေ့အတွက်ကဆိုရင်တော့ဒီရှစ်ကတာရှည်သွားမယ်ဆိုရင်တော့သူတို့တို့ကလုပ်ငန်းစားရတာဘလုံးမဆုံးပြေဘူး။အိမ်တော်မနေနိုင်မနဲ့စိုက်ခင်းမှုစိုက်ဖို့ဆိုတော့မလွယ်တော့ဘူးပေါ့နော်။ဒီရှစ်ကကဦးမချင်းဆိုရင်တော့ကျွန်တော်တို့အများတန်းတော့မှအောက်ပတ်မှုကအလှရှင်တွေလိုပါကြီးပေါ့နော်။ကျွန်တော်တို့အခုပဲ26ကဆိုတော့ကြောင်ပဲဟာတော့ကြောင်ကြောင်ပဲမှမပို့နိုင်ဘူးဆိုရင်ကိုနိုတို့မှုကရှင်းတယ်ဘက်ကလည်းဒီဘက်ကလည်းပို့ကုန်ကဘာမှမချိတော့ဘူးပေါ့ဒီနေ့တက်လျှောက်ဆိုရင
်စစ်ဘေးရှောင်စခန်းတောင်ဝရှိသူတူဖြစ်တဲ့စောပေါ်လေကာလီလာမှုကတော့မြန်မာစစ်တပ်ဟာဖာမန်ပြည်သူတွေကို KNL အဖွဲ့ဝင်တွေလို့ဆွဆွဲပြီးဥတီတိုက်ခတ်နေတယ်လို့ဆိုပါတယ်
ပြည်သူလူထုလို့ကျစားတော့နေတဲ့နေရာတွေလည်းလက်နေကြီးလည်းထူတယ်။နောက်ပြီးတော့ပြည်သူလူထုတွေလည်းလုံငါကင်ငါဘဝပြလိုက်ထူထော်ရတော့လွတ်စားကျစားနေကြတော့လာမှတွေ့လေတနာချိချောင်းပြည်တယ်။သင်နဲ့ထိလေသူတို့ပြည်တယ်။အဲ့ဒါကြတော့ပြောမယ်ဆိုရင်စစ်ကောင်စီရဲ့အကြည့်ကကြတော့ဟိုးတုံငင်ငယ်တို့ကအဲ့ဒီလိုပဲကျွန်တော်ငင်ငယ်တို့ကခုတက်ကြည့်ဒီစစ်ကောင်စီရဲ့အကြည့်ကကြတော့တိုးတက်တိုးတက်ကြောင်းလက္ခဏာကြီးတစုတရာကျွန်တော်မတွေ့ဘူးကကျွန်တော်တို့အဲ့ဒီပဲခါစားနေရတာပဲ
။ကရင်အမျိုးသမီးအဖွဲ့ KWO ရဲ့အချက်အလက်တွေရKNU ထိန်းချုပ်ထားတဲ့ KI ခုနှစ်ခုအတွင်းမှာစစ်ဘေးရှောင်ပြည်သူ3,400ကျော်ရှိနေပါတယ်။အများစုဟာနေရက်စွန့်ခွာလာရတာကြောင့်အလုလက်မဲ့တွေဖြစ်ကုန်ကြပါပြီ။ကရင်လူအခွင့်အရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုက
นี่ชื่อนี่ฮะอายุที่เป็นเลขาหมู่ลาบุลูอาเดะพอรู้เลยสูตรสิ่งเล็กที่มาลูกได้เช่นสันนิษฐานว่าอาจจะเป็นการเลี้ยงยีชิดที่ชาวเจ้าเนี่ยได้สิ่งกูไม่ยอมชิบูอายุชีบ่เนาะแต่มึงจะพิจารณาเปลือกด้วยบลูมาไม่ใช่สิ่งเราได้ตัวจามุลูด้านอินเตอร์มาอายุชีบีโรมาโซเทลินเป็นเลขาบีโรมาที่ชื่อนี่กูกำมึงลาบุลูอาเดะตามมาตาลี
ฟังดีอันนี้มาวันนี้เราได้ซีซันเดนเซเดตตัวดันซีซันกูน่าสนใจอะไรที่บาร์เคเนียทรีแมนวิยาบุยี่จีเดียดิคเนคเข้ามากระบะจีเนี่ยเป็นยี่ที่ตามมาเป็นยาวนิบาซีคลับดิเชนนี่แหละอยู่เนี่ยทรีแมนวิยาอยู่ในบาบีและพี่อันนี้เนี่ยดิเชตเต้าอยู่เนี่ยยาอยู่ในเมทรีแนวีนั่งยี่พิเศษนี่ตะเก็บบัวเซลันวีวันคลิกคลับดิเชนนี่อยู่เนี่ยกระบะเยอะแยะกับอันนี้กูชิสเซนน่าสนใจมากที่บาร์เอ้ยจีเดียนี่อากาศเป็นที่
ยูเอพลัสแอปพลิเคชันกูจะลงยาอยู่บ้างวิวเอเมริกันต่างกันนี่ในท้องนั้นคือในเอเปรลล์ในเยสันนี้นี่ยาวไปพิมพ์มาบ้านซีซันนี้กูในโดมิเดตต้องจัดเนื้อจัดเนื้อในลามิเดตยากูเซลูกันนี่ยาเซนไอที่สับปีอ่ะจัดเนื้อพิมพ์มาเลยกูสับปีอ่ะอุตมะอันซีซันเต็นเซเดตดิโมกราซีลูกคุยเนี่ยคิดยังไงว่าซีซันกูน่าเสียมากที่บาร์ ปัญญาเอ็มยี่จีเดลูเนซูคุยที่ยังการอ่ะมีเงินบาดาสกันเนี่ยจ้างเงินด้วยจึงจะยิบไปชิบาร์เลยยามาปัญญาเอ็มเนี่ยมาลูเนซูเรียมาที่คุยไม่ใช่จ้าดีบ่าวฟาร์โรดิโมกราซีนายงานจะนายงานกูทุเรียนเนี่ยขามาไอ้คุยบ่าวเองลูเนซูเรียคุยกูพอดีบ่มาก้าวไปพิบุลูกบาร์เลยดิโมกราซีลูคุยเนี่ยคิดยังไงว่าซีเซม่าอุตมะอันตั้งก็เจ้าด้าเจ้าหนุ่ยเนี่ยดูดีอ่ะไปพิสับบิโอสุนีทับบาร์เลยเนี่ย
ทีนี้มาลูเนสุคุยเนี่ยเป็นสัปปะรดมาไว้หนูที่เกเรปากาดร.เซงเวนเนจโรลสุนีก็จะมาเลยในงานชั่วมาลูเนสุคุยเนี่ยเป็นตัวที่ผู้เรียกท่านตั้มมาทำงานมาเลยลูเนสุสุราบาลุเด็กเป็นผู้สุดตั้มมาจะมาเลยมาเลยก็มาเลยปัจจุบันชั่วโมงชีกันผู้เรียกลูเนสุสุราบุผู้สุดบุตรอัตโนลูเนสุคุยเสียกับผู้เรียกที่จะทำบุญเลยด้วยเอลู เสียดายหนึ่งอ่ะสื่อเรียกไปเลยจริงๆส่วนจะมาเนาะดูเนื้อสุดูเนื้อสุดูตั้งแต่ค่ะท่านนี้ตายน่าจะพอยะดูเยอะจะพอยะยิ่งเชื่อจะพอยะดูเยอะสุดจะสูงอ่ะจะช้าสุดเลยพอมาเอ็งเลยดูสับปะรดเนี่ยสีเหลืองเขาเลยจะที่จะพอและเอาขันจะพออุตส่าห์ไปเลี้ยงมาช้าดูจะพอที่ไหนขันจะพอเลยชิ้นนี้เป็นอะไรสุดเลยเช็คอ่ะโตเจ็บเช็ดเลยดูเจ้าสาวไป ดูยังไงเนี่ยก็ที่กามจะบูโรเลยสัวเลยไอ้ที่เราทำอะไรชีวิตสิแก่ชัดเลยขามาเลยลูกยาสุกัดอ่ะตัวมาไอ้ที่เราทำอะไรไม่ใช่จะมาบูโรเจ้าตาจามุลูเนสุกัดไอ้ที่เราขันซะเช่นนี้นะชีวิตสิเนี่ยเช่นทุกแก่ชัดเลยจ้าไปเนี่ยมาเลยก็มาเลยลูเนสุกัดจะบูโรเพราะว่าไปภาษาเดนมาร์กสื่อเรื่องที่ที่นี่มาบูวาระชั่วโมงเนี่ยพัฒนาโลกคู่โลกอสังพักเกอร์นั่นเนี่ยดูที่อาวัยวุสาลัยพิจารณา
တင်ညာရေးမူဝါဒတွေရေးဆွဲတဲ့အခါမှာပေါ့တင်ညာရေးဥပဒေတွေမူဝါဒတွေရေးဆွဲရင်လေဒီလူနည်းစုတွေပါဝင်တဲ့နေဒါမှလူများစုကရေးဆွဲရင်သူကလူများလူနည်းစုရဲ့အခွင့်အရေးကိုသူတို့ထည့်သွင်းစဉ်းစားဖို့မှာသူတို့အားနေတတ်တယ်မိနေတတ်တယ်ဒါကြောင့်တင်ညာရေးမူဝါဒတွေဥပဒေတွေရေးဆွဲရင်လေဒါလူနည်းစုဒီကိုယ်စားလှယ်တွေပါဝင်တဲ့နေနောက်အနည်းဆုံးအဆင့်ကျောင်းအဆင့်မှာလည်းပဲဒီကျောင်းရဲ့မူဝါဒတွေရေးဆွဲချမှတ်တဲ့အခါမှာဒါလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးတွေကိုထည့်သွင်းပါဝင်သင့်တယ်လို့ကျွန်တော်ကမြင်ပါတယ်
။ဟုတ်ကဲ့။ဒီဘာသာစကားတွေကိုကျွန်တော်တိုင်းသားဘာသာစကားတွေကိုပါသင်ကြားရေးကိုပြောတဲ့အခါတိုင်းမှာပညာရေးဘက်ကပုံပုံတွေကကလေးတွေကဝင်တော့ဝင်ဖို့ဖြစ်မယ်ဆိုတော့ပြောဆိုကြတာတွေကိုလည်းကြားဖို့ပါတယ်။ဒါကသူတိုင်းဝင်ကပညာရေးနဲ့ပတ်သက်ပြီးတော့လည်းပါတယ်ကူပဲယူထားတဲ့ပုံပုံတယောက်ဖြစ်တယ်ဆိုတော့ဒီအမြင်ဒီအယူဆဟာပညာရေးသဘောတရားတွေနဲ့ဆိုရင်ကဲ့မျိုးရှိပါသလား
ဒီပညာရေးမှာတော့ဒီကလေးတွေကဘာပဲကွဲပြားကွဲပြားပညာရေးမှာအဲဒန်းတူခွင့်ရေးပညာသင်ကြားပိုင်တွင်ဒန်းတူခွင့်ရေးရှိတယ်နဲအဲ့ဒါကိုဒါပညာရေးဆောင်ရွက်တဲ့သူတွေအဲ့ဒါသတိထားပြီးတော့ဒါခွဲခြားဆက်ဆံတာမလုပ်ဖို့ပေါ့ဒီခွဲခြားဆက်ဆံတာလုပ်လိုက်ရင်ကလေးတွေရဲ့ပညာသင်ကြားရေးမှာထိခိုက်မယ်နိဒီအမျိုးမျိုးကွဲပြားမှုအမျိုးမျိုးရှိတယ်လူမျိုးရကွဲပြားတာရှိတယ်ကိုယ့်ဘဝယုံကြည်မှုရကွဲပြားတာရှိတယ်ဆိုလူမျိုးရေးနောက်ခံရကွဲပြားတာတွေရှိတယ်။ဆိုအဲ့ဒီကွဲပြားချက်ကိုဒီကိုထည့်သွင်းစဉ်းစားပြီးတော့ကလေးအားလုံးပညာသင်ယူခွင့်ရနိုင်ဖို့ပေါ့။ဒါအဲ့ဒါကိုကျွန်တော်တို့ပညာရေးဆောင်ရွက်တဲ့သူတွေကထည့်သွင်းစဉ်းစားဆောင်ရွက်ဖို့လိုပါတယ်
။ဟုတ်ကဲ့။ဒီမြန်မာနိုင်ငံရဲ့ပညာရေးတိုင်းသားဘာသာစကားနဲ့ပညာရေးစနစ်ကိုကြည့်လို့ရှိရင်1988ခုနှစ်မတိုင်ခင်ကဆိုလို့ရှိရင်เนาะကျွန်တော်ဆရာဦးသားဦးပြောပြချက်အရဆိုပြီးပေါ့နော်။ဆိုရင်တိုင်းသားဘာသာစကားတွေကိုတိုင်းပြည်နယ်တွေမှာ၄ဒန်းအထိသင်ကြားခဲ့၄ဒန်းနောက်ပိုင်းကျတော့ကျွန်တော်တို့အဲကလေးတွေကိုဘာသာစကားတစ်ခုသင်ရင်အခက်ခဲဝင်တော့ဝင်ဖို့ဖြစ်ပါဆိုလို့ဆိုပြီးတော့တော့အင်္ဂလိပ်စာလည်းသင်ရတာသင်လာရတဲ့အခါကျတော့ဘာသာစကားသုံးခုဖြစ်သွားလိမ့်မယ်ဆိုပြီးတော့ဒါခြံထားခဲ့တယ်ပေါ့နော်တော့ဒါပေမဲ့စေဆိုးရပြီးခဲ့တဲ့ပမစေဆိုးရတက်လာပြီးခဲ့ကလေရာတိစောစောကပြည်နယ်တွေမှာတင်တဲ့စနစ်ကလည်းအပြည့်ပြည့်သွားခဲ့တယ်နော်နောက်ပိုင်းကျွန်တော်တို့ဒီဥသိသိန်းစိုးရလက်ထက်ပြီးတော့ဒေါက်စားစုကြည်စိုးရလက်ထက်ပေါ့လက်ထက်မှာတိုင်းသားဘာသာစကားတွေကိုပြန်တင်မယ်လို့ပြောတဲ့အခါမှာလည်းမြန်မာဘာသာစကားနဲ့တင်တဲ့နော်ဖတ်စာကိုတိုင်းသားလိုဘာသာပြန်ပြစ်တာရှိတာဥပမာအဖြစ်မမဝဝထထကဆိုတဲ့ဟာလေးကိုဘာလို့ဖတ်ဖို့လွယ်အောင်ပြောထားပြီမလို့အဲ့ဒါကိုရှမ်းလိုကရင်လိုကချင်လိုတွေဘာသာပြန်ပြီးတော့သေယွန်းညင်းလားဆိုပြီးလုပ်ပြတာတွေရှိဒါတွေကဟောပညာရေးအရာလုပ်သင့်သလားဒီလိုဘာသာပြန်တဲ့ကိစ္စတွေအောက်ကိုသိပြီဘယ်လိုများခင်ပါလဲ
ဟုတ်ကဲ့ဆောစောပြောတဲ့ဒီပညာဘာသာစကားဆိုင်ရာပညာရေးရဲ့ဒီတမိုင်းကြောင့်ပါပေါ့ဒီအရင်တွက်လိုက်ရပြီးတဲ့နောက်ပိုင်းမှာတော့ဒီတိုင်းအနာဘာသာစကားတွေသင်ကြားခွင့်ရတယ်62ခုနှစ်ဥနေဝင်အာဏာသိမ်းပြီးတဲ့နောက်မှာဒီကျောင်းတင်ကျောင်းသုံးဘာသာစကားကိုဗမာစကားလို့သတ်မှတ်ပြီးတော့တိုင်းရင်းသားဘာသာစကားတွေသင်ကြားခွင့်မရတော့တိုင်းရင်းသားဘာသာစကားသင်နေဆရာတွေလည်းတခြားဘာသာပြောင်းရင်ပြောင်းမပြောင်းရင်ဒီအလုပ်ထွက်ရတယ်ဆိုတော့အခုနောက်ပိုင်းမှာဒီရွေးကောက်ခံအစိုးရလက်ထက်မှာဒီတိုင်းရင်းသားဘာသာစကားတွေတောင်းဆိုလာတာများတဲ့အခါကျတော့ကျောင်းပြင်ပမှာတိုင်းရင်းသားဘာသာစကားသင်ခွင့်ဆိုပြီးတော့လုပ်လာတယ်ကျောင်းတွင်းမှာတော့ကျောင်းချိန်တွင်းမှာတော့ဗမာလိုပဲသင်ရတယ်ဖတ်စာဥတီယာဗမာလိုပဲအဲကျောင်းချိန်ပြင်ပမှာတိုင်းရင်းသားဘာသာတွေတက်ဆိုင်ရာတိုင်းရင်းသားကလေးတွေသင်ကြားခွင့်ပြုလာတယ်ခုနပြောတဲ့အဲတိုင်းရင်းသားကလေးတွေသင်ဖို့စာအုပ်ကိုမြန်မာဖတ်စာအုပ်တွေကိုတိုင်းရင်းသားဘာသာနဲ့ပြန်တော့အဆင်မပြေတာတွေဖြစ်လာတယ်အဆင်မပြေတာကအဲဒီခုနအဲဗမာဖတ်စာကိုတိုင်းရင်းသားလို့ပြန်ရတာအဆင်မပြေဘူးဘာသာစကားတစ်ခုနဲ့တစ်ခုနဲ့ကဒီတိုက်ရိုက်ဘာသာပြန်မှုမှာအဆင်မပြေဘူးနောက်တစ်ခုကကျောင်းချိန်ပြင်ပမှာအဲသင်ခိုင်းတဲ့အတွက်လည်းအဆင်မပြေဘူးကျောင်းသားတွေကကြာကျောင်းချိန်ပြီးသွားရင်သူတို့ကစားခြင်းနဲ့တချို့ကလေးတွေကမိဘအလုပ်တွေကူရမယ်တချို့ကအဲကျောင်းအဲကျူရှင်တွေတက်ရမယ်ဆိုတော့ကျောင်းချိန်ပြင်ပမှာတင်တဲ့ဘာသူတို့တိုင်းရင်းသားဘာသာစကားကိုသူတို့အဲဟိုမှာအခက်အခဲရှိတယ်တင်ဖို့မှာအဲ့တော့ကျွန်တော်တို့တောင်းဆိုတာကကျောင်းချိန်ပြင်ပတင်တာမဟုတ်ဘူးကျောင်းချိန်ပြင်ပမှာတင်ပေးဖို့မဟုတ်ဘူးစာသင်ခန်းအတွင်းမှာပဲသူတို့နားလည်တဲ့ဘာသာစကားကိုကျောင်းချိန်အတွင်းနဲ့တင်ဖို့ကျွန်တော်တို့တောင်းဆိုနေတာကမိခင်ဘာသာစကားအခြေပြုတဲ့ပညာရေးပါဆိုကလေးတိုင်းကသူတို့အိမ်မှာပြောတဲ့သူမိဘပြောတဲ့ဘာသာစကားရှိတယ်။အဲ့ဒါကသူတို့နားလေတယ်၊မွေးကလေးကစကားတက်ကလေးကအဲသူတို့မိခင်ဘာသာစကားကိုကောင်းကောင်းနားလေတယ်။အဲ့ တော့ကြောင်းနေတဲ့အခါကျရင်သူနားလေတဲ့စကားနဲ့စတင်ပေးဖို့ပေါ့အဲ့ဒါကျွန်တော်တောင်းဆိုတာပါဆိုတော့သူနားလေတဲ့ဘာသာစကားနဲ့သင်ကြားခွင့်မရရင်ကလေးတွေကကျောင်းမှာစတင်ဖို့ခက်တယ်အခုကျွန်တော်တို့တောင်ပေါ်ကကလေးတွေအဲ့ဒီခက်ခဲရှိတယ်တောင်ပေါ်ကအစိုးရအဖွဲ့နဲ့ကျောင်းနေရပမာလူတင်တယ်ဆရာကြီးကလည်းပမာလူမျိုးတွေပဲဖတ်စာတော်ကြီးကလည်းပမာစာနဲ့ရေးတာပဲတော့ကလေးတွေကအိမ်မှာသူရဲ့တိုင်းရင်းသားဘာသာစကားကရင်စကားကချင်စကားရှမ်းစကားပြောတယ်ကျောင်းရောက်တော့ပမာလူတင်တော့နားမလည်ဘူးဆရာပြောတာလည်းနားမလည်ဘူးသူတို့ပြောတဲ့စကားကိုလည်းဆရာကနားမလည်ဘူးအဲ့ဒီအတွက်ကလေးတွေမှာပညာရေးမှာအထက်ကဲဖြစ်တယ်ကျောင်းဆော့ဆော့ထွက်ရတယ်ဆိုတော့အဲ့ဒီဘာသာစကားကြောင့်တိုင်းနာကလေးငယ်တွေကဘာသာစကားဆိုင်ရာလူနည်းစုကလေးငယ်တွေပေါ့တိုင်းနာကလေးငယ်တွေကပညာရေးခွင့်လာဆုံးရှုံးတယ်အဲ့ဒါကြောင့်ကျွန်တော်တို့အခုတောင်းဆိုနေတာက Mother Tongue Based Multilingual Education သူကကလေးတွေကသူ့ရဲ့မိခင်ဘာသာစကားကိုအခြေပြုတဲ့ဘာသာစကားနဲ့စတင်ပြီးတော့တဖြည်းဖြည်းနဲ့မှတခြားအဲ့ဒီနိုင်ငံသုံးဘာသာစကားတို့နိုင်ငံတကာသုံးဘာသာစကားတို့ကိုတိုးချဲ့တင်သွားဖို့အဲ့ဒီလိုကျွန်တော်တို့အကြံပေးနေတာပါခုနပြောတဲ့ကျောင်းကျင်ပြင်ပတင်တယ်အဲဗမာဖတ်စာအုပ်ကိုဘာသာပြန်တင်တယ်ဆိုတာလက်တွေ့မှာအခက်အခဲရှိတယ်ဆင်မပြေဘူးအခုအဲကျောင်းအတွင်းကျောင်းကျင်အတွင်းမှာပဲမိခင်ဘာသာစကားအခြေပြုတဲ့ဘာသာစကားစုံပညာရေးကိုတင်ဖို့တင်တယ်လို့ကျွန်တော်တို့တိုက်တွန်းတာပါ
ဟုတ်ကဲ့အခုဟိုသိရင်ဆွေးနွေးသွားရတာပေါ့နော်ကျွန်တော်တို့ပြန်ချုပ်ကြမယ်ဆိုပထမနိုင်ငံတစ်ခုကိုထူထောင်တော့မယ်ဆိုရင်စောစောကဟိုသိရင်ဆွေးနွေးသွားတဲ့အချိန်ကဘလို့ကိစ္စအပြေကိုနော်အခုစိုးရကတော့လုပ်ပါမဟုတ်ဘူးပေါ့လေနော်မောင်လာမဲ့အစိုးရတွေကဦးစားပေးကြိုက်တွေ့တင်တယ်လို့ထင်ပါတယ်ဘာကြောင့်ပါလဲ
ဒီအခုနောက်ကျွန်တော်တို့နိုင်ငံထူထောင်တော့မယ်အခုတောင်းဆိုနေကြတာကကျွန်တော်တို့အဲနိုင်ငံကို Federal ပြည်ထောင်စု Federal Democracy ပြည်ထောင်စုထူထောင်ဖို့ဆိုပြီးတော့ဒါချေချေပြန့်ပြန့်တောင်းဆိုနေကြတယ်။အဲ့ဒီအတွက်ဆိုရင်ကျွန်တော်တို့အခြေခံဥပဒေအခြေခံဥပဒေရေးဆွဲကြတဲ့အခါမှာအဲကျွန်တော်တို့နိုင်ငံမှာနေထိုင်တဲ့လူနည်းစုတွေပေါ့ခုနပြောတဲ့လူနည်းစုအမျိုးအစားအမျိုးမျိုးပေါ့ဒီလူမျိုးတို့ဘာသာစကားတို့ကိုယ်ပိုင်ယဉ်ကျေးမှုတို့အဲလူနည်းစုအမျိုးမျိုးရဲ့အခွင့်အရေးကိုအခြေခံဥပဒေမှာလည်းကောက်ွယ်ပေးတင်တယ်။နောက်ပညာရေးမူဝါဒတွေပညာရေးဥပဒေတွေရေးဆွဲရင်လည်းလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးကိုတိတိလင်းလင်းဖော်ပြပေးတယ်။နောက်ကျွန်တော်တို့ဒါပညာရေးသမားတွေလုပ်ရမယ်တည်ယုံညွန်းနှံ့တယ်။တည်ယုံညွန်းနှံ့နေမှာလည်းအလားတူပဲ။ဆိုတော့လူမျိုးတစ်မျိုးရဲ့ညီချင်းမှုဓလေ့ထုံးစံတွေလွှမ်းမိုးဖို့မသင့်ဘူး။ကျွန်တော်တို့နိုင်ငံမှာစုပေါင်းနေထိုင်တဲ့လူမျိုးအလုံးမှာသူတို့ကိုယ်ပိုင်ညီချင်းမှုတွေရှိတယ်၊သမိုင်းတွေရှိတယ်၊ဓလေ့ထုံးစံတွေရှိတယ်။အဲ့ဒါကိုသူတို့တည်ယုံညွန်းနှံ့နေမှာထည့်သွင်းဖို့ပြောခွင့်ပေါ့။သူတို့ data ဆိုင်ရာတည်ယုံတွေသက်ဆိုင်ရာလူမျိုးအသီးသီးကသူတို့လူမျိုးနဲ့ကိုက်ညီတဲ့ဒေတာဆိုင်ရာတင်ယိုးတွေပြတ်ထန်းတင်တယ်။နောက်ဘာသာစကားမှာလည်းအလားတူပဲလူနည်းစုကလေးတွေရဲ့ဘာသာစကားသူတို့နားလည်တဲ့ဘာသာစကားကိုကျောင်းသုံးဘာသာစကားနဲ့ပြတ်ထန်းတင်တယ်။ကျောင်းသင်ဘာသာစကားနဲ့ပြတ်ထန်းတင်တယ်။ဒီပိုင်းနဲ့ထက်မှာပဲကျွန်တော်တို့အများဆုံးနဲ့နိုင်ငံသုံးဘာသာစကားတို့နိုင်ငံတကာစကားတို့ကိုလည်းဒါတိုးချဲ့တင်သွားတင်ပါတယ်။နောက်ကျောင်းပညာရေးဆိုင်ရာဒီမူဝါဒတွေဒါဥပဒေတွေရေးဆွဲတဲ့အခါမှာဒီကိုစားပြုပါဝင်တင်တယ်လေ။စာတစုံတယောက်တစ်ဖွဲ့ရနေရေးတာမျိုးမဟုတ်ဘဲနဲ့သက်ဆိုင်တဲ့သူတွေအလုံးပါဝင်တင်တယ်။အဲ့တော့ပညာရေးမူဝါဒတွေဥပဒေတွေရေးဆွဲတဲ့အခါမှာလူနည်းစုကိုစားပြုတဲ့သူတွေပါဝင်ဖို့လိုအပ်တယ်။နောက်တစ်ခါကျွန်တော်တို့အခုနောက်တစ်ချိန်ကျရင်တော့ကျွန်တော်တို့စီမံခန့်ခွဲမှုတွေကဒီအပေါ်ကနေအမိန်ပေးတာမဟုတ်တော့ဘဲနဲ့သူသက်ဆိုင်ရာကိုစားပြုမှုနဲ့စီမံခန့်ခွဲမှုတွေလုပ်မှဖြစ်တဲ့အတွက်ဒီတက္ကသိုလ်တွေကျောင်းတွေရဲ့စီမံခန့်ခွဲမှုဆောင်ရွက်တဲ့အခါမှာလူနည်းစုတွေရဲ့ကိုယ်စားလှယ်တွေပါဝင်တင်တယ်လို့မြင်တယ်။ဒါမှသာဒီတစ်ခုခုဆုံးဖြတ်ချက်ချတဲ့အခါမှာလူနည်းစုတွေရဲ့ကိုယ်စားလှယ်တွေပါဝင်မှအဲသူတို့ကိုကိုစားပြုပြီးတော့လူနည်းစုတွေရဲ့အခွင့်အရေးကိုကာကွယ်နိုင်မှာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ပညာရေးကိုဆောင်ရွက်တဲ့အခါမှာဒီလူနည်းစုတွေရဲ့ပညာရေးဆိုင်ရာအခွင့်အရေးတွေကိုအဲထည့်သွင်းစဉ်းစားပြီးတော့ဆောင်ရွက်သင့်တယ်လို့ကျွန်တော်ကမြင်ပါတယ်အကြံပြုချင်ပါတယ
်။ဟုတ်ကဲ့တော်တော်လေးပြည့်ပြည့်စုံစုံကိုကိုသိပြီဆွေးနွေးတော့ရတာပါ။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။
အခုဆွေးနွေးခဲ့သူကတော့ဒေါက်တာသိန်းဝင်ဖြစ်ပါတယ်။ဆရာအကြောင်းတွေမှာ critical thinking လို့အင်္ဂလိပ်လိုခေါ်တဲ့ဝေဖန်သုံးသပ်နိုင်စွာဓမ္မဖို့ဝိပဿနာဉာဏ်ရရှိအောင်မြန်မာနိုင်ငံကဆရာဆရာမတွေကိုသင်ပြပုံနည်းစနစ်တွေလေ့ကျင့်ပေးနေကြတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဒီလုပ်ငန်းကိုလုပ်ဖို့လဲ Thinking Classroom Foundation ကိုထူထောင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံဟာလူနည်းစုအခွင့်အရေးတွေကိုလေးစားတဲ့တိုင်းပြည်ကြီးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်တောင်းပန်ပ
ါ ဥဒမောင်သန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်ကုတ္တခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်မြန်မာအရေးကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့စင်ကာပူကောင်းဆောင်တွေပြီးခဲ့တဲ့မတ်လ၂၉ရက်နေ့ကဆွေးနွေးကြကြပါတယ်ဒီသတင်းအပအဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကို
Lee Shang Lun net Tamra Joe Barano, Washington DC got Tamra in Piroma to Sombi, Nimanangama, Satalo, Chipone, Chenery Bowen, Asia American Sasa Unit, the Darren Chenery Go, much that Nasakuini got Sunica Bare, Nimanangama, Sitana, Timidena by Pidure Kanzania, Chenery about two so in down.
We're deeply concerned, both of us, by the continuing suffering and violence in Burma.
ဒီအနာသိမှုကလူသားစာနာမှုဆိုင်ရာကြီးမားတဲ့အခက်အခဲတွေဖြစ်ပေါ်စေပြီးတော့မြန်မာပြည်သူတွေအတွက်ဆယ်စုနှစ်နဲ့ချီဒီမိုကရေစီနဲ့စီးပွားရေးဆိုင်ရာတိုးတက်မှုတွေကိုနောက်ပြန်လှည့်သွားစေပါတယ်။
ASEAN ဘုံတဘောသူညီချက်ကိုစစ်ကောင်စီကအမြန်ဆုံးအကောင်အထည်ဖော်ပေါ်တော့လဲတမရပါတန်ကတရင်းစာရှင်လင်းပွဲအတွင်တောင်းဆိုတော့ပါတယ်။မြန်မာအရေးငြိမ်းချမ်းစွာအဖြေရှာနိုင်ရေးစင်ကာပူနဲ့အာဆီယံအဖွဲ့တို့ကအပြုသဘောဆောင်ပြီးတော့ဂျာဝင်ဆောင်ရွက်ပေးနေတဲ့အပေါ်ကျေးဇူးတင်ကြောင်းစာနာမှုဆိုင်ရာအကူအညီတွေအဟအကြမ်းရှိပေးနိုင်ရေးအတွက်ကြီးညာချက်မှာတောင်းဆိုထားပါတယ်။ အင်ဂျီရိုသွေးဆောင်မှုအပြီးခေါင်းဆောင်အုပ်ပူရဲထုတ်ပြန်ချက်မှာတော့မြန်မာအယက်သားတွေအပေါ်အကြံဖုံးမှုတွေရပ်တန့်ဖို့ဒေါအောင်ဆန်းစုကြည်တမရဝင်းမြင့်နဲ့နိုင်ငံခြားသားတွေအပါအဝင်ဖန်စီခန္ဓာတို့အားလုံးပြန်လည်ပေးဖို့လဲတောင်းဆိုထားပါတယ်။လီရှောင်လွန်းဟာဂျိုးဗဒန်တမရဖြစ်လာပြီးနောက်ပိုင်းအင်ဂျီရိုကိုလာရောက်လဲပတ်တဲ့အာဆီယံနိုင်ငံတွေထဲကပထမဆုံးခေါင်းဆောင်ဖြစ်ပါတယ်။သူ
ကန်အောက်တော်နိုင်ငံရေးဆက်ကော်မတီမှကြားနာခဲ့တာမှာတော့မြန်မာနိုင်ငံကအခြေအနေကိုလည်းလေးထားပြောဆိုသွားပါတယ်။မြန်မာနိုင်ငံအပေါ်အပင်အရှေ့အာရှနဲ့ Pacific ဒေသဟာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုမှာထိတ်ဆုံးကနေရာယူနေတယ်လို့လည်းအာရှဒေသလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေပေါ်ဖိနှိပ်မှုခေါင်းစဉ်နဲ့မတ်လ30ရက်ကြားနာပွဲကိုဦးဆောင်ခဲ့တဲ့ဒီမိုကရက်လွှတ်တော်ကိုယ်စားလှယ် Edward Markey ကပြောဆိုလိုက်ပါတယ်။လူလက်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုဖိနှိပ်တဲ့နေရာမှာထိတ်ဆုံးကရောက်နေတဲ့အာရှပစိဖိတ်ဒေသတွေထဲမှာတရုတ်မြန်မာဗီယက်နမ်နိုင်ငံတွေဟာသတင်းသမားတွေကိုဖမ်းဆီးထားတဲ့အစိုးဆုံးနိုင်ငံတွေထဲမှာရှိနေတယ်လို့အမေရိကန်လွှတ်တော်အရှေ့အာရှပစိဖိတ်ရေးရာနဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးမှူးဝါဒဆိုင်ရာနိုင်ငံသားရေးဆက်ကော်မတီကအထက်လွှတ်တော်မှမာကီးကထောက်ပြခဲ့ပါတယ်သတင်းမီဒီယာတွေကိုဖိနှိပ်မှုတွေစင်စါဖြတ်တောက်မှုတွေဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံက2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မာရီယာရစ်ဆာဝါရှင်တန်အခြေဆိုင် Freedom House ဖွဲ့ကဆာရာကော့ခ်နဲ့ဟောင်ကောင် Watch ရဲ့မူဝါဒရေးရာအကြံပေးဂျိုဝီဆူတို့ကလည်းမြန်မာနိုင်ငံပါဝင်ဒေသတွေကသတင်းမီဒီယာတွေရှင်းဆိုင်နေရတဲ့အခက်အခဲတွေကိုကြားနာပွဲမှာထောက်ပြခဲ့ကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်တွေအပြည့်ဝမရသေးတဲ့မြန်မာနိုင်ငံမှာပြည်ရဲ့နှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးခံရတာမီဒီယာလုပ်ငန်းတွေပိတ်လိုက်ရတာအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေပေါ်ဖိနှိပ်နေတဲ့အတိုင်းအတာကိုလည်းထွက်ဆိုခဲ့ကြပါတယ
်။တရုတ်နိုင်ငံခြားရေးဝန်ကြီးရဲ့ဖိတ်ကြားချက်အရစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးဝနာမောင်လွင်ဟာတရုတ်နိုင်ငံကိုရောက်ရှိခဲ့ပါတယ်။တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တင်ရင်းရင်းနဲ့နယ်စပ်ကုံတွေးရေးကိစ္စရပ်တွေအတွက်ဆွေးနွေးဖြစ်ကြမယ်လို့စစ်ကောင်စီပြောခွင့်ရကဝန်ကြီးခီးစင်အစမှာပဲ VOA ကိုပြောခဲ့ပါတယ်။
မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပေါ့နော်ကုန်သွယ်ရေးမှာဆိုလဲမြန်မာနိုင်ငံနဲ့တရုတ်နိုင်ငံရဲ့ကုန်သွယ်မှုကအနေကကုန်သွယ်မှုကဒါအပြင်းအထန်အခြေအနေဖြစ်တယ်ပမာဏအကြီးအများဆုံးဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ဖြစ်ပေါ်နေတဲ့နိုင်ငံရေးဒီပါရေးလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးအခြေအကျပြန်ပြဆွေးနွေးနိုင်တယ်လို့ပြောလင့်ပါတယ
်အင်ဒိုနီးရှားထိုင်းဖိလစ်ပိုင်နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးတွေကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတီးခြားစီဖိတ်ကြားထားတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံထဲမှာတိုင်းနာလဲနေကြိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ရအနက်တိုက်ပွဲဖြစ်နေချိန်ဒေသရင်းတည်ငြိမ်လုံခြုံရေးအတွက်ဆိုပြီးတရုတ်နိုင်ငံရဲ့ဝန်ကြီးကအခုလိုနိုင်ငံခြားရေးဝန်ကြီးတွေကိုဖိတ်ခေါ်ဆွေးနွေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်နှစ်ဆက်ဒေသတွေမှာစစ်ကောင်စီတပ်နဲ့တိုင်းနာလဲနေကြိုင်အဖွဲ့တချို့နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတာဒေသတွင်မတည်ငြိမ်မှုရှိနေတာကြောင့်နှစ်ဆက်ကုံတွေရဲ့အပအဝင်စီမံကိန်းလုပ်ငန်းလှုပ်ဆောင်ဖို့ခက်ခဲနေတာပါ။ပြုတ်ဆိုရအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရပ်တန့်နေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်လည်လက်ပတ်နိုင်ဖို့မြန်မာစစ်ကောင်စီနဲ့ဆွေးနွေးတော်မယ်လို့ယူဆကြောင်းလိလာတုံသက်သူတွေကပြောပါရယ် တယုတ်နိုင်ငံဟာမြန်မာစစ်တပ်ကိုနိုင်ငံရေးနဲ့နှီးပညာအရအဓိကကြောထောက်နောက်ခံပေးနေတဲ့ဆိုရယ်ဆွဆွဲချက်တွေရှိနေပြီးတော့တယုတ်နိုင်ငံဖက်ကတော့အဲ့ဒီဆွဆွဲချက်တွေကိုအမြဲတမ်းညှင်းဆိုထားပါတယ်တယုတ်သမ္မတရှီကျင်းပင်ရဲ့2019ခုနှစ်မြန်မာနိုင်ငံခီးစဉ်အတွင်းကြောက်ဖြူအထူးစီးပွားရေးဆောင်မြန်မာနိုင်ငံစီးပွားရေးဆောင်ရန်ကုန်မြို့တည်းနဲ့ရှမ်းနယ်ကချင်ပြည်နယ်မှာနေသက် ကြတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအဲ့ဒီစီမံကိန်းတွေအားလုံးရပ်တန့်နေတာလည်းဖြစ်ပါတယ
်မလ29ရက်နေ့မှာကြောက်တဲ့တက်မရော်နေကိုနေပြီးတော့မှစီအခမ်းအနားတွေနဲ့ကျင်းပခဲ့တဲ့အချိန်မှာပဲမြန်မာစစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဆိုင်ပြီးဒီမိုကရေစီလမ်းကြောင်းပြန်လည်ဖော်ဆောင်ဖို့အမေရိကန်ပါဝင်နိုင်ငံပေါင်း20ကအကြီးအကဲချက်ထုတ်တိုက်တွန်းတောင်းဆိုခဲ့ကြပါတယ်အဲ့ဒီထဲမှာအမေရိကန်၊ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊နယူးဇီလန်တောင်ကိုရီးယား၊ယူကရိန်းအပါအဝင်တိုင်းပြည်20နဲ့ဥရောပတမကနဲ့အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနိုင်ငံကပါဝင်လက်မှတ်ရေးထိုးထားပါတယ်။ပြီးခဲ့တဲ့နှစ်ကတက်မရော်နေမှာလည်းစစ်တပ်ရဲ့လက်ချက်ကြောင့်လူ100ထက်မနည်းသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြေညာချက်ကဖော်ပြထားပါတယ်။မြန်မာစစ်တပ်ကအခုလိုဂျမ်းဖက်ဖိနှိပ်ကျူးလွန်နိုင်အောင်တချို့နိုင်ငံတွေကလက်နက်ရောင်းချပေးခဲ့ကြတာကိုလည်းကြေညာချက်မှာမိမောင်းထိုးပြထားတာပါ။ကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာစစ်တပ်ကိုလက်နက်ပစ္စည်းတွေမယောင်းကြဖို့ဤပညာဆိုင်ရာအကူအညီတွေမပေးကြဖို့ကြေညာချက်မှာတောင်းဆိုထားပါတယ်။မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကကျန်းဖက်ဖွဲ့တွေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးနေသူတွေကိုမြင့်ပြတ်ချေမှုန်းသွားမယ်လို့တက်မရော်နေစီးရပြခန်းနာမှာပြောဆိုခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့တိုင်းဒေသဖွဲ့စည်းတွေနဲ့ညီညာရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပေမဲ့လို့အကျန်းဖက်ဖွဲ့တွေအနေနဲ့တော့ဆွေးနွေးစရာမရှိဘူးလို့လည်းပြောဆိုပါတယ်။မြန်မာနိုင်ငံမှာမနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်ကတရားလက်လွတ်အကြမ်းဖက်ပြစ်ခတ်နှိမ်နင်းတဲ့အတွက်ဒေသလိုက်လက်နက်ဆွဲကင်ပုံကန်တာတွေရှိလာခဲ့တာပါ။အဲဒီနောက်ပိုင်းဖွဲ့စည်းခဲ့တဲ့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကိုမြန်မာစစ်တပ်ကအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်တတ်မှတ်ကြေညာထားတာပါ။လက်ရှိမြန်မာနိုင်ငံရဲ့ပြည်ထနာကိုပြည်လဲစေဖို့ဆိုရင်အဲ့ဒီအဖွဲ့အစည်းတွေနဲ့မှဆွေးနွေးဖြည့်ရှင်းဖို့ပြည်ရင်းပြည်ပပြောဆိုမှုတွေရှိနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီကြီးကဲကတော့အဲ့ဒီအဖွဲ့တွေနဲ့စည်းဆက်စရာမရှိဘူးလို့ယတိပြက်ပယ်ချထားတာဖြစ်ပါတယ်။တမရော်နေခန္ဓာကိုတက်ရောက်ဖို့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကိုစစ်ကောင်စီကဖိတ်ကြားထားပေမဲ့ KNU ကရင်မျိုးသားစည်းရုံးပါဝင်တချို့အဖွဲ့တွေကတော့တက်ရောက်ခြင်းမရှိပါဘူး
။ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်သည်တွေနိုင်ငံတကာအာရုံစိုက်နေတဲ့အချိန်မှာပဲမြန်မာနိုင်ငံအရှိချမ်းအရက်သားတွေနေထိုင်ရာဒေသတွေမှာစစ်တပ်ကစဲစုနှစ်တွေအတွင်းအပြင်းထန်ဆုံးစစ်ရေးအရာအရှိန်မြင့်ထိုးစစ်ဆင်နေတဲ့အကြောင်းလက်နက်ကိုင်တိုက်ပွဲဖြစ်ပေါ်တဲ့ဒေသတွေမှာအကူအညီပေးနေတဲ့ Free Burma Rangers အဖွဲ့ကပြောပါတယ်။ကြားပြည်နယ်ထဲမှာတိုက်လေယာဉ်တွေနဲ့ဆေးရယာဉ်တွေတုံးပြီးတော့မြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်အရက်သားတွေထိခိုက်ဒေဆုံးခဲ့ကြောင်း Free Burma Ranger အဖွဲ့ဒါရိုက်တာ David Ofben က AP သတင်းဌာနကိုပြောပါတယ်။သူတို့အဖွဲ့ကတိုက်ပွဲဖြစ်ပေါ်နေတဲ့နေရာတွေကိုတွားပြီးတော့၃လလုံးလုံးဒုက္ခရောက်နေသူတွေကိုဆေးနဲ့စားနပ်ရိက္ခာအကူအညီတွေပေးခဲ့တဲ့အကြောင်းမြန်မာနိုင်ငံတွင်ဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးဝါးဆုံးတိုက်ခိုက်မှုတွေကြုံတွေ့နေရတဲ့အကြောင်း Free Burma Ranger ကပြောပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်းအရက်သားတွေထိခိုက်ဒဏ်ရာရတဲ့အခြေအတွက်အတိအကျကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒီလိုတိုက်ခိုက်နေတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကလည်းပြောဆိုထားပါတယ်။မြန်မာစစ်ကောင်စီကတော့လက်နက်ကင်ပဋိပက္ခတွေနဲ့ပတ်သက်လို့ PDF, NUG နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကအကြမ်းဖက်လုပ်ရတွေကျူးလွန်နေတာလို့အပြစ်ဖို့ရတယ်။ဒီအတော်အတွင်းစကိုင်းတိုင်းချင်းပြည်နယ်အပြင်ကရင်ပြည်နယ်တွေက KNU တပ်တွေထိန်းချုပ်ရာနေရာတွေမှာစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုတွေနဲ့အဆက်မပြတ်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ပြေဒုက္ခသည်တွေအားလုံးနေရာမပြောင်းနိုင်သလိုယာယီစခန်းတွေမှာခိုးလုံနေရတဲ့ပြည်သူအတော်များများဖျားနာပြီးတော့မကြမ်းမမာဖြစ်နေကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လောင်စာစီစင်းနဲ့ကုန်စည်နှုန်းအဆမတန်တက်နေတာကြောင့်အလူရှင်တွေရှာပါလာတဲ့အတွက်စစ်ဘေးတိမ်းရှောင်နေရတဲ့ပြည်သူတွေစားဝတ်ရည်ပိုးပြော့ခက်ခဲလာတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ
်။ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနယ်ပေါ်ဆွဲဆိုထားတဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဲ့ဥပဒေပုံမှန်31ကားငင်နဲ့အမှုကိုမတ်လ31ရက်နေ့ကဇဗူတီရီအထူးတရားရုံးမှရုံးထုတ်စစ်ဆေးခဲ့တာမှအမှုတွဲပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်လည်းရုံးချင်းကိုတက်ရောက်ခဲ့တယ်လို့တရားရုံးနဲ့ညီဆက်ပြောပါတယ်။ဒီမှုမှာပြစ်မှုထင်ရှားကြောင်းဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်ထိကျခံနိုင်ရပါတယ်။မီဒီယာတွေကိုသတင်းမပေးဖို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်နေတွေကိုစစ်ကောင်စီကပုံမှန်ထုတ်တားမြစ်ထားတာကြောင့်အမှုသွားမှုလာနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရပါဘူး။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်အနည်းကလူတချို့ကိုဗစ်ပိုးကူးစက်ခံနေရတာကြောင့်ပြီးခဲ့တဲ့28ရက်နေ့ကရုံးချင်းမှာတော့ဒေါ်အောင်ဆန်းစုကြည်ရုံးချင်းကိုမလာနိုင်ပဲကွာရန်တင်းဝင်ခဲ့တယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်နဲ့အနီးဝန်းကျင်မှာရှိသူတွေအားလုံးဟာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကာလအတွင်း ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားကြပြီဖြစ်ကြောင်းသူ့ရဲ့ရှေ့နေကပြီးခဲ့တဲ့နှစ်ဇူလိုင်လမှာပြောခဲ့တယ်လို့ AFP သတင်းတရက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
။နောက်လောင်းတဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုတင်ဆက်ပေးပါပါ။မတ်အီတန်စင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
ယူကရိန်းမြို့တော်ကီဖ်ဝန်းကျင်ကမြို့ရွာတွေယူကရိန်းအရှေ့ပိုင်းကရုရှားတပ်တွေတိမ်းတာခံခဲ့ရတဲ့မြို့နယ်ရွာတချို့ကိုယူကရိန်းတပ်တွေကဒီသတင်းပတ်ထည်မှာပြန်ပြော့သိမ်းပိုက်နိုင်ခဲ့ပြီးတော့ရုရှားတပ်တချို့လည်းပြန်ပြော့ဆုတ်သွားပါတယ်။ရုရှားရဲ့ထိုးစစ်ဆင်တိုက်ခိုက်လာတာကိုယူကရိန်းရဲ့ခုခံကာကွယ်မှုဟာအရေးပါတဲ့အလှည့်ပြောင်းတစ်ခုကိုရောက်နေတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်င်စကီကပြောပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံတွေကစစ်ဆင်ရေးတချို့ကိုလျှော့ချမယ်လို့ရုရှားဘက်ကပြောဆိုပြီးတဲ့နောက်မှာအမေရိကန်တွေနဲ့ယူကရိန်းအတွက်အကူအညီတွေထပ်ပေးဖို့ယူကရိန်းသမ္မတကတောင်းဆိုလိုက်ပါတယ်။စိတ်ကမ်းမြို့မာရီယိုပူးမြို့မှာပိတ်ပင်နေတဲ့ပြည်သူတွေကိုထွက်ခွာခွင့်ပြုမယ်ဆိုပြီးတော့ယူကရိန်းကရုရှားကပါနှစ်ဖက်စလုံးကစာသားပြည်တွေကပြောခဲ့ပါတယ်။ဒီပိပခအဆုံးတက်ရေးရုရှားနဲ့ယူကရိန်းအဖွဲ့ကောင်ဆောင်တွေဆွေးနွေးမှုတွေကိုတောက်ကြနေမှာဗီဒီယိုကနေတစ်စင်ပြန်ပြီးတော့ပြုလုပ်ခဲ့ပါတယ်။အမေရိကန်ပြည်သူ့ကိုရောက်နေတဲ့ယူကရိန်းလွှတ်တော်ကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်အနေနဲ့ရုရှားပေါ်မှာကျင်းထန်တဲ့တိုက်ခိုက်ရေးရမှုတွေထပ်ပြီးတော့ချတာအပြင်ယူကရိန်းအတွက်စစ်လက်နက်ပစ္စည်းနဲ့ငွေကြေးအရာထပ်ပြီးတော့ကူညီပေးဖို့ဗိုလ်ချုပ်တွေကတောင်းဆိုခဲ့ပါတယ်။ရုရှားကြီးကျော်တိုက်ခိုက်တဲ့စစ်ပွဲမှာယူကရိန်းဘက်ကဘယ်လိုခုခံတုံ့ပြန်လေးဆိုတာအပါအဝင်နီးနာတွေကိုလေ့လာဖို့ထိုင်ဝမ်ကာကွယ်ဝင်ကြီးဌာနကအဖွဲ့တစ်ခွဲဖွဲ့ထားတယ်လို့အမေရိကန်နဲ့လည်းဆွေးနွေးနေတဲ့အကြောင်းထိုင်ဝမ်ကာကွယ်ဝင်ကြီးကပြောပါတယ်။ယူကရိန်းကိုရုရှားကကြီးကျော်တိုက်ခိုက်ခြင်းကလေးကတရုတ်နိုင်ငံကသူ့ကိုယ်ပိုင်နယ်မြေအဖြစ်ကြီးညာထားတဲ့ထိုင်ဝမ်မှာတရုတ်နိုင်ငံဘက်ကအလားတူကြီးကျော်လာမှာကိုစိုးရိမ်ပြီးတော့အမြင့်ဆုံးတတိပေးတက်လှမ်းထားတာပါ။အခုချိန်ထိတော့ယူကရိန်းလိုကြွေးရနိုင်တဲ့အခြေအနေလက္ခဏာမတွေ့ရသေးပါဘူး။ထိုင်ဝမ်ကတရုတ်နိုင်ငံရဲ့စီးရဲအရာစစ်စားပုံပေါ်မှာဘလို့ရိုက်ခတ်နိုင်တယ်လေ။ဘလို့တိုက်ခိုက်မှုရှိလာနိုင်လဲဆိုတာကိုထိုင်ဝမ်အုပ်ချုပ်ရေးအဖွဲ့အတွင်းမှာကြေကြေပြန့်ပြန့်ဆွေးနွေးနေကြပါလေ။ယူကရိန်းစစ်ပွဲဘလို့တိုက်ခိုက်နေလဲဆိုတာကိုနိုင်ငံခြားတိုင်းပြည်တွေနဲ့ဆက်သွယ်ပြီးတော့ဆွေးနွေးနေတယ်လို့လေ့လာနေတဲ့အကြောင်းထိုင်ဝမ်ကာကွယ်ဝန်ကြီးချူကိုချန်းကပါလီမန်အစည်းအဝေးပေးပတ်မှာသတင်းထုတ်တွေကိုပြောပါလိမ့်။ထိုင်ဝမ်ကလေ့လာနေတဲ့အကြောင်းအရာတွေထဲမှာရုရှားစစ်တပ်ရဲ့စီးရဲအရာအားနည်းချက်ညံပြင်းချက်တွေအကြောင်းနဲ့ယူကရိန်းရဲ့ခုခံစစ်အကြောင်းတွေပါဝင်နေဆိုပြီးတော့လည်းသူကပြောပါလိမ့်။အာဖဂန်နစ္စတန်နိုင်ငံတွင်းကပုဂ္ဂလိကရုပ်တံလွှတ်လုပ်ငန်းတွေအနေနဲ့ VOA American အတန်းနဲ့ BBC British အတန်းလွှတ် Corporation တို့ရဲ့သတင်းစီစဉ်တွေထုတ်လွှင့်မပေးတော့တဲ့အကြောင်းတာလီဘန်အုပ်ချုပ်ရေးအဖွဲ့ကတားမြစ်ထားပါတယ်။ဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့သုံးသပ်ဖို့ VOA ယာယီညွှန်ကြားရေးမှူးယိုလန်နာလိုပက်စ်ကတိုက်တွန်းနေပါတယ်။ပြီးခဲ့တဲ့နှစ် August လအတွင်းနိုင်ငံအာဏာကိုထိန်းချုပ်ပြီးနောက်ပိုင်း Islamic အဖွဲ့တာလီဘန်ကအာဖဂန်မီဒီယာတွေရဲ့လွတ်လပ်စွာဖော်ပြခွင့်ကိုစက်တိုက်ထိန်းချုပ်ပြီးတော့ကန့်တတ်လာခဲ့တာပါ။ဒီလိုကန့်တတ်တားမြစ်မှုတွေဟာအာဖဂန်ပြည်သူနဲ့ထိုက်တန်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ဖျက်ဖျောက်ကြီးဆန့်ကျင်နေတာဆိုပြီးတော့ VOA ရဲ့ယာယီညွှန်ကြားရေးမှူးလိုပက်စ်ကပြောပါတယ်အာဖဂန်နိုင်ငံတွင်းမှာအဓိကဘာသာစကားနှစ်ခုဖြစ်တဲ့ Pashto နဲ့ Dari ဘာသာစကားတွေနဲ့ VOA ရဲ့ဒါရိုက်ဝက်စာသတင်းစီစဉ်ကိုအာဖဂန်မိဖက်အတန်းတွေဌာနတွေဖြစ်ကြတဲ့ Tolo News နဲ့ Shamsha TV တို့အတွက်သတင်းတစ်ပတ်ကို9ရက်ထုတ်လွှင့်ပေးနေရပါအာဖဂန်ပြည်သူတွေအတွက်တိကျတဲ့သတင်းချက်လက်တွေပေးအပ်ရေးက VOA ရဲ့ပိုင်းဖြစ်ချက်တစ်ခုဖြစ်ပြီးတော့ရုပ်သံရေဒီယိုနဲ့အင်တာနက်တွေနောက်ပြီးတော့လူမှုပေရမီဒီယာတွေကနေဆက်လက်ထုတ်လွှင့်သွားမယ့်အကြောင်းကိုလည်း VOA ယာယီညွှန်ကြားရေးမှူးလိုပက်စ်ကပြောပါတယ်။ဟောင်ကောင်တရားရုံးမှာနှစ်ရှည်တာဝန်ထမ်းဆောင်ခဲ့တဲ့ပြည်တွင်းတရားသူကြီးနှစ်ယောက်နှုတ်ထွက်သွားတာဟာနိုင်ငံရေးအရာနှုတ်ထွက်တာဖြစ်တဲ့အကြောင်းနဲ့ဟောင်ကောင်ရဲ့တရားစီရင်ရေးမှာနိုင်ငံရေးအရာဆက်ဖက်မှုကင်းမယ်လို့ယုံကြည်တဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်။ဟောင်ကောင်မှာ2020အတွင်းတရုတ်အစိုးရပြဋ္ဌာန်းတဲ့အစိုးရနဲ့သဘောထားကွဲလဲသူတွေကိုနှိမ်နင်းနေတဲ့အမျိုးသားလူ့ကျိုးရေးဥပဒေကြောင့်တရားသူကြီး Robert Reed နဲ့ Patrick Hodge တို့နှုတ်ထွက်သွားခဲ့ပါတယ်။ဟောင်ကောင်ကျွန်းနောက်ဆုံးအယူခံတရားရုံးအမြဲတမ်းမဟုတ်တဲ့တရားသူကြီးတာဝန်ကနေသူ့ရဲ့လုပ်ဖော်ကိုင်မဲ့ Patrick Hodge နဲ့အတူချက်ချင်းနှုတ်ထွက်တဲ့အကြောင်းဖီဒင်ထိတ်တန်းတရားရေးဆိုင်ရာအဖွဲ့အကြီးကြီးတရားသူကြီး Robert Reed ကပြောပါတယ်။ဟောင်ကောင်မှာပြဋ္ဌာန်းထားတဲ့အမျိုးသားလုံခြုံရေးဥပဒေဟာအတိုက်ခံတွေကိုအဖျက်လုပ်ငန်းနဲ့ထောင်ဒဏ်တသက်အထိချမှတ်နိုင်တယ်လို့လွတ်လပ်ခွင့်တွေကိုကန့်သတ်ဖို့ဖြစ်တဲ့ဆိုပြီးတော့1999ခုနှစ်မှာဟောင်ကောင်ကိုတရုတ်စီလွှဲပြောင်းပေးခဲ့တဲ့ပြည်ထောင်နိုင်ငံကပြောပါရည်ဒီဥပဒေဟာဟောင်ကောင်ကိုမလွှဲပြောင်းခင်1984ခုနှစ်တရုတ်နဲ့ပြည်ထောင်ပူးတွဲသဘောတူညီချက်ကိုချိုးဖောက်တာလို့လည်းဆိုပါရည်အခုလိုပြည်ထောင်တရားသူကြီးနှစ်ယောက်နှုတ်ထွက်တဲ့အတွက်တရားသူကြီး10ယောက်ပါတဲ့နိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့နောက်ဆုံးယူကန်တရားသူကြီးအဖွဲ့ကတခြားအဖွဲ့ဝင်နောက်ထပ်ဖို့ကလေးဖိအားပေးသလိုဖြစ်လာနိုင်တယ်ဆိုပြီးတော့ဒေသခံရှိနေတွေကပြောပါလိမ့်အဖွဲ့ဝင်10ယောက်ထဲမှာဗီဒင်ကတရားသူကြီး6ယောက်ပါဝင်ပြီးတော့ကနေဒါနဲ့ဩစတြေးလျနိုင်ငံကတရားသူကြီးတွေကလည်းအများစုကအငိမ့်စားယူထားကြသူတွေဖြစ်ပြီးတော့အခုနှုတ်ထွက်သွားတဲ့ Robert Reed နဲ့ Patrick Hodge တို့လိုမျိုးတာဝန်ထမ်းဆောင်သူတွေတော့မဟုတ်ကြပါဘူး
ဒီဘက်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်တင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာယူကရိန်းနိုင်ငံရဲ့လူဦးရေများတဲ့အဓိကနေရာတချို့မှာပြင်းထန်ဖြစ်နေတဲ့တိုက်ပွဲတွေကနေလွတ်အောင်ထောင်ပေါင်းများစွာသောယူကရိန်းနိုင်ငံသားတွေထွက်ပြေးနေကြပါတယ်ရုရှားတပ်တွေဝိုင်းထားတဲ့နိုင်ငံတောင်ပိုင်းမာရီယိုပိုမြို ဒီကြောင့်ပါတယ်ယူကရိန်းနိုင်ငံရဲ့ကာကွယ်စွမ်းရည်ကိုအားဖြည့်ဖို့အတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာ1,300,000ထားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကတောက်ချနေမှာကြေညာခဲ့ပါတယ်မြန်မာနိုင်ငံမှာအခြေအနေဘယ်လိုပဲပြောင်းပြီးဖြစ်စေအကျိုးချအာဏာပိုင်မှုလွတ်လပ်ရေးနဲ့နယ်မြေတည်ထောင်ခံရေးလိုကာကွယ်ရမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုထောက်ခံသွားမယ်လို့တရုတ်နိုင်ငံဂျာ ါတယ်ခင်ဗျာဒီနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီညအစည်းအဝေးထုတ်လုပ်ရေးမှူးကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Holly Cape Hart နဲ့ John Walker တို့ဖြစ်ပါတယ် View America အတန်ရဲ့စနေနေ့ညပိုင်းမှာပါတာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလက်မီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.